Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2019ခုနှစ်အော်တိုဝါလာ29ရက်တောက်တရားညနေညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM လိုင်းလူမီတာ24.35-32.51တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ချာနေညဘက်သတင်းတွေကိုမအီတန်စင်နဲ့အတူချင်းညာပေးသွားမှာဖြစ်ပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson နဲ့မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်တို့တယ်လီဖုန်းနဲ့စကားပြောခဲ့ပြီးတော့ရင်းညာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့မြန်မာစစ်ဖက်ရဲ့လှုပ်ရှားမှုတွေကိုရပ်ပစ်ဖို့အတွက်ကိုအမေရိကန်ကတောင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတဟောင်း John F. Kennedy လှုပ်ကြံခံမှုနဲ့ပတ်သက်တဲ့မတ်တမ်းအချက်အလက်တော်များများကိုမနေ့ကြာသပတေးနေ့ကထုတ်ပြန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်အကြတဲရေးကိုကုလသမဂ္ဂလူညွန်ရေးကောင်စီကပြင်းထန်တဲ့အဆုံးဖြတ်ချက်ချဖို့တောင်းဆိုမှုတွေနဲ့အရေးယူမှုတွေဟာရခိုင်ပြည်ထောင်စုကိုဖြည့်ရှင်းရမရောက်ပဲမြမအသွင်ကူးပြောင်းရေးကိုအခက်ကြုံစေလိမ့်မယ်လို့မြမအစိုးရဘက်ကတုံ့ပြန်ပါတယ်
။ဆက်ဆိုင်နေရင်ဖြစ်ပေါ်လာတဲ့ resolution ကိုကျွန်တော်နိုင်ငံကလက်မခံဘူး။အဲ့တော့အဲ့ဒီ resolution ကပေါ်ပေါက်လာတဲ့ဆက်ဆိုင်နေရှင်လို့
ဒီကြောင်သတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်တခါဒီရခိုင်အရေးနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကနေပြီးတော့စူးစမ်းဆောင်ရွက်မှုတွေဟာဘယ်တွေကိုဥတီနေပါသလဲဆိုတာတွေကိုလည်းတင်ဆက်ဖို့ရှိပါတယ်တခါ KIO ရဲ့ခေါင်းဆောင်ဟောင်းတူဖြစ်တဲ့မလီဇော့မိုင်ဇော်ဟာဒီကနေ့မှကွယ်လွန်သွားခဲ့ပါပြီဒီအကြောင်းကိုကြားရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မအီတန်စင်တို့ပြောပြပေးပါအောင်ဗျာ
ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့မြန်မာစစ်ဖက်ရဲ့လှုပ်ရှားမှုတွေကိုရပ်ပစ်ဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်။တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုအတွင်းမှာအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်တဲ့ကြောင်းပြောကြားခဲ့ပါတယ်။ပဋိပက္ခတွေအဆုံးသတ်ရေးမြန်မာအစိုးရရဲ့ချိုးပန်းချက်ကိုစစ်တပ်အနေနဲ့ပံ့ပိုးပေးဖို့တိုက်တွန်းခဲ့ပြီးတော့1992ခုနှစ်မှာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီမှုအရပဋိပက္ခတွေကြောင့်နေရက်ကိုစွန့်ခွာထွက်ပြေးခဲ့သူတွေနေရက်ကိုဘေးကင်းလုံခြုံစွာပြန်လာနိုင်ရေးကိုခွင့်ပြုဖို့ကိုလည်းမစ္စတာတီလဆန်ကတိုက်တွန်းပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟက်သနူးကပြောပါတယ်ဒါ့အပြင်ပဋိပက္ခဖြစ်ပေါ်ရာဒေသတွင်းမှာလူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးအတွက်စစ်တပ်ကိုတိုက်တွန်းခဲ့သလိုသတင်းမီဒီယာတွေလွတ်လွတ်လပ်လပ်သတင်းယူခွင့်ပြုဖို့လိုတယ်လို့လည်းပြောဆိုခဲ့ပါတယ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆွဆွချက်တွေကိုကုလသမဂ္ဂနဲ့လက်တွဲပြီးတော့လွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရှိဖို့နဲ့တာဝန်ခံမှုအပြည့်အဝရှိဖို့စတာတွေကိုတိုက်တွန်းခဲ့တယ်လို့လည်း Newark ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရွန်ဂျာဒုက္ခသည်တွေကစစ်တပ်ဟာသူတို့ရွာတွေကိုမီးရှို့ပြီးရွာသူရွာသားတွေကိုအရမအကျင့်တပ်ဖြတ်လူရက်ခဲ့တယ်လို့ပြောပါတယ်ဒါပြင်သူတို့နေရက်တွေကိုမပြန်နိုင်အောင်မိုင်းတွေထောင်ထားခဲ့တယ်လို့လည်းပြောပါတယ်ဗုဒ္ဓဘာသာအများစုနေထိုင်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေဟာအခြေခံလူခွင့်တောင်ခံစားခွင့်မရှိဘူးလို့လည်းသူတို့ကပြောပါတယ်ခင်ဗျာ
ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်နေတယ်လို့ကုလသမဂ္ဂကမြန်မာနိုင်ငံအပေါ်ပြစ်ထည်ဝေဖန်လိုက်ပြီးတဲ့နောက်မှာတော့အစ္စရေးနိုင်ငံအနေနဲ့မြန်မာနိုင်ငံကိုလက်ထက်ရောင်းချမှုရပ်ဖို့အတွက်အမေရိကန်ဂျူးဖုံးတော်ကြီးတွေနဲ့ဂျူးဘာသာရေးဓမ္မတေတီဆိုသူ300ကျော်လောက်ဟာလက်မှတ်ထိုးတောင်းဆိုလိုက်ပါတယ်လူနေစုပေါ်ရက်ဆက်စွာလူမျိုးတုံးတက်ဖြတ်နေတဲ့စစ်တပ်အတွက်လက်နက်နဲ့စီးလေးကျင့်မှုပေးနေတဲ့အမေရိကန်နဲ့အစ္စရေးနိုင်ငံတို့ရဲ့ပါဝင်ပတ်သက်မှုတွေကိုအမေရိကန်နိုင်ငံသားတွေအနေနဲ့ရောဂျူးဘာသာဝင်တွေအနေနဲ့ပါဆန့်ကျင်ကြောင်းစာတမ်းပေးနေတုန်းကထုတ်လိုက်တဲ့တောင်းဆိုချက်ထဲမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ကိုအစ္စရေးလက်နက်ရောင်းမှုရပ်ဖို့နဲ့အမေရိကန်ကစီးလေးကျင့်မှုပေးနေတာတွေကိုရပ်ဖို့ဘာသာရေးခေါင်းဆောင်တွေကတောင်းဆိုနေကြတာဖြစ်ပါတယ်။နာဇီဂျာမနီတွေရဲ့ဂျူးတွေအပေါ်မှာအစုလိုက်အပြုံလိုက်တက်ဖြတ်ခဲ့တဲ့ကိစ္စကိုရည်ညွှန်းတဲ့စကားလုံးဖြစ်တဲ့ Never Again နောင်ဘရောမှာဆိုတဲ့စကားလုံးကိုတုံးပြီးတော့လူနေစုတွေအကြမ်းဖက်ခံရမှုကိုအခုခါမှရည်ညွှန်းပြီးပြောဆိုတုံ့နှုံးကြပါတယ်။မြန်မာနိုင်ငံကအကြမ်းဖက်မှုတွေမှာပါဝင်ပတ်သက်မှုမရှိဘူးလို့အစ္စရေးနိုင်ငံသားရဲ့ဝန်ကြီးကညင်းဆိုပါတယ်။မြန်မာနိုင်ငံကိုလက်နက်ရောင်းတဲ့ကိစ္စကိုပြန်ဆန်းစစ်နေတယ်လို့လည်းအစ္စရေးတာဝန်ရှိသူတွေကပြောပါတယ်ရှင်
။ကချင်ပါသားရေးကောင်းဆောင်တဲ့ဥကိုမတရားသင်ဆက်သွယ်မှုနဲ့ပြည့်ရှိကြောင်းတရားရုံးကဒီကနေ့မှဆုံးဖြတ်ပြီးတော့ပြစ်ဒဏ်နဲ့ချမှတ်လိုက်ပါတယ်။ကချင်နှချင်းခရိယန်အသင်းကတင်းဥဆရာဦးနောင်လတ်နဲ့လူငယ်တောင်ငံဥကံဆိုင်တို့ကိုမတရားအသင်းနဲ့ဆက်သွယ်မှုပုံမှန်71အပါအဝင်တမတော်ပေါ်တီဖျက်မှုပုံမှန်900နဲ့ပုတ်ကုံသွင်းကုံဥရီနဲ့လာရှုခရိုင်တရားရုံးကပြစ်ဒဏ်နဲ့ချမှတ်လိုက်တာဖြစ်ပါတယ်တင်းဥဆရာဦးနောင်လတ်ကိုတော့ထောင်ဒဏ်6နှစ်နဲ့3လချမှတ်ခဲ့ပြီးတော့ဥကံဆိုင်ကိုတော့2နှစ်နဲ့3လချမှတ်ခဲ့တာဖြစ်ပါတယ်သူတို့နှစ်ဦးကိုအခုလိုပြစ်ဒဏ်နဲ့ချမှတ်လိုက်တဲ့အပေါ်မှာ စိုးရိမ်ပူပန်မိကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကလည်းဒီကနေ့ညချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ဒါပြင်သူတို့ကိုထိန်းသိမ်းထားစဉ်ညှဉ်းပန်းနှိပ်စက်ခံမှုတွေရှိရဆိုတဲ့သတင်းတွေအပေါ်မှာစိုးရိမ်မိတယ်လို့မတရားသိမ်းတဲ့ဆက်သွယ်မှုဥပဒေအပါအဝင်တခြားဥပဒေတွေနဲ့နိုင်ငံသားတွေအပေါ်မှာတရားမဲ့ဖမ်းဆီးနေတာတွေကိုရပ်တန့်ဖို့ကိုလည်းဒီတန်ယုံရဲ့ညင်ညာချက်ထဲမှာတောင်းဆိုထားပါတယ်ဒါပြင် 45 rights နဲ့ HRW လူခွင့်စောင့်ကြည့်အဖွဲ့ကလည်းသူတို့ပေါ်မှာစွဲချက်တွေပြန်ယူသိမ်းဖို့ဒီကနေ့မှာပူးတွဲပြီးတော့ညင်ညာချက်ထုတ်ပြန်လိုက်ပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွေမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ရွာသားတွေအပေါ်မှာတပ်မတော်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးတော့ VOA ပါဝင်သတင်းမီဒီယာတွေကိုအင်တာဗျူးပြောကြားခဲ့တဲ့အတွက်သူတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ
စပိန်နိုင်ငံကနေခွဲထွက်ပြီးတော့လွတ်လပ်ရေးကြေညာမဲ့ကက်တလိုနီးယားဒေသကျိုးပန်းမှုတွေရပ်တန့်သွားအောင်လို့ကက်တလိုနီးယားကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသကိုဗဟိုအစိုးရကထိန်းချုပ်နိုင်ဖို့အတွက်ဖွဲ့စည်းပုံဆိုင်ရာအထူးဥပဒေတရက်ပြဋ္ဌာန်းပေးဖို့ကိုစပိန်ဝန်ကြီးချုပ်မာရီယာနိုရာဂျွယ်ကအထက်လွှတ်တော်ကိုဒီကနေ့မှတောင်းဆိုလိုက်ပါတယ်စပိန်နိုင်ငံဟာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပြီးတော့ကက်တလိုနီးယားဒေသကလောရဟာဥပဒေကိုရောဒီမိုကရေစီနည်းလမ်းတွေကိုရောအခွင့်အရေးအားလုံးကိုချိုးဖောက်နေရရောက်ပြီးတော့အကျိုးဆက်တွေဖြစ်လာနိုင်တယ်ဆိုတာကိုရှင်းနေကြောင်းစပိန်ဝန်ကြီးချုပ်မာရီယာနိုရာဂျွယ်ကအထက်လွှတ်တော်အမတ်တွေကိုပြောပါရယ်အထက်လွှတ်တော်ကသာအထူးဥပဒေကိုအတည်ပြုပေးမယ်ဆိုရင်စပိန်အစိုးရကပထမခြေလှမ်းအနေနဲ့ကက်တလိုနီးယားဒေသကိုထိန်းချုပ်မှာဖြစ်ပြီးတော့ကက်တလိုနီးယားသမ္မတနဲ့အစိုးရအဖွဲ့ကိုဖျက်သိမ်းမယ်လို့ဝန်ကြီးချုပ်ရာဂျွယ်ကပြောပါရယ်ဝန်ကြီးချုပ်ရာဂျွယ်ရဲ့ပါတီကအဓိကလူများစုဖြစ်တဲ့အထက်လွှတ်တော်ကသာဥပဒေကြမ်းကိုအတည်ပြုပေးရင်စပိန်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသ18ခုထဲကတစ်ခုရဲ့အရေးကိစ္စကိုတိုက်ရိုက်ဆွတ်ဖက်တာဟာနှစ်ပေါင်း40အတွင်းဒါဟာပထမဆုံးချိန်ဖြစ်ပါတယ
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ကြနေညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အမေရိကန်သမ္မတဟောင်း John F. Kennedy လှုပ်ကြံခံမှုနဲ့ဆက်ဆက်ပြီးတော့ရင်ကရှုပ်ဝတ်ထားတဲ့စာရွက်စာတမ်းမှတ်တမ်းတွေကိုအမေရိကန်ဆိုရကခြားသောပြည်နေကထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့ဒီရာနဲ့ချီတဲ့မှတ်တမ်းဖိုင်တွေကတချို့မှတ်တမ်းတွေကိုတော့လုံခြုံရေးစိုးရိမ်ချက်ကြောင့်လက်တလောမှာခိတရှုပ်ဝတ်ထားဖို့အတွက်သမ္မတထရမ့်ကညွှန်ကြားထားပါတယ်။လှုပ်ကြံမှုအကြောင်းစာတမ်းပြုစုမှုတွေမှာအယုံဆိုင်ရေးသားကြတာကတော့သမ္မတဟောင်းကင်နဒီကဒါလတ်စ်မြို့ကိုနိုမာ22ရက်1963ခုနှစ်ကမတော်ခင်နှစ်လအလိုမှာနယ်နိမိတ်ချင်းထိဆက်နေတဲ့မက္ကဆီကိုနိုင်ငံကိုသမ္မတဟောင်းကန်နဂျီကိုလှုပ်ကြံသူလီဟာဗီအော့စဝေါ်တွားရောက်ခဲ့တဲ့အချက်ပဲဖြစ်ပါတယ်။သမ္မတဟောင်းကန်နဂျီလှုပ်ကြံခံပြီးနောက်ပိုင်းမှာအငင်းပွားပွဲရာရှုပ်ဝဲပူပေါင်းကြံစီကျက်ဆရာတွေလည်းထွက်ပေါ်လာခဲ့ပါတယ်။ဖမ်းမိတဲ့တနတ်သမားအော့စဝေါ်ကကန်နဂျီကိုလှုပ်ကြံတဲ့တကူရောတနတ်သမားဖြစ်ပြီးတော့အော့စဝေါ်ကိုရဲကဖမ်းထားစဉ်နှစ်ရက်အကြာမှာအော့စဝေါ်ကိုတတ်ခဲ့တဲ့ဒေသရင်းက night club ပိုင်ရှင် Jack Ruby ဟာလည်းတကူရောဆောင်ရွက်ခဲ့တာဖြစ်ကြောင်းအမေရိကန်တရားရုံးချုပ်ရဲ့တရားသူကြီးချုပ်အော်ဝါရန်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့ဆဲလာတာစစ်ဆေးမှုကနေသမ္မတကန်နဒီလှုပ်ကြံခံမှုအပေါ်မှာကောက်ချက်ချခဲ့ပါတယ်2013ခုနှစ် Gallup လူမှုစစ်တမ်းအရဒီလှုပ်ကြံမှုမှာ Oswald အပြင်ကြံစီသူတခြားသူတွေလည်းပါဝင်တယ်လို့ယူဆကြောင်းအမေရိကန်နိုင်ငံသားအများစုကယုံကြည်တယ်ဆိုပြီးတော့ဖော်ပြထားပါတယ်ခင်ဗျာ
စီးရီးယားနိုင်ငံမှာပြီးခဲ့တဲ့ဧပြီလ4ရက်နေ့တုန်းကလူတွေတေစီခဲ့တဲ့ဆရင်ဓာတုဒဏ်ငွေရည်နဲ့တိုက်ခိုက်မှုဟာစီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရမှတာဝန်ရှိတယ်လို့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။တပုံတွေထိန်းချုပ်တဲ့ခန်ချေခုံးမြို့ကိုအစိတ်ဒဏ်ငွေရည်နဲ့တိုက်ခိုက်မှုကြောင့်အရသာအများအပြားတေဆုံနာမကျန်းဖြစ်ခဲ့ပြီးတော့အဲ့ဒီနောက်သုံးရက်အကြာမှာတော့အမေရိကန်ကစီးရီးယားစစ်အခြေစိုက်စခန်းကိုလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။စီးရီးယားအစိုးရဟာအစိတ်ဒဏ်ငွေတွေနဲ့တိုက်ခိုက်တဲ့နေရာမှာအဲ့ဒီစစ်စခန်းကိုအသုံးပြုခဲ့ဘူးတယ်လို့အမေရိကန်အစိုးရကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေစီကိုစက်တာရင်းနေ့ကပေးပို့လိုက်ပြီးတော့ VOA ကရရှိတဲ့စာမျက်နှာ33မျက်နှာပါတဲ့အစီရင်ခံစာမှာတော့ကုလသမဂ္ဂနဲ့ဓာတုလက်နဲ့စောင့်ကြည့်နေတဲ့ဓာတုလက်နဲ့တားဆီးပိတ်ပင်ရေးအဖွဲ့ OPCW ကစုံစမ်းစစ်ဆေးသူတွေကဒီဓာတုလက်နဲ့တွေကိုဘလို့ထုတ်လွှတ်လိုက်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ဖြစ်နိုင်ခြေရှိတဲ့နီလန်ရှင်မျိုးကိုစမ်းစစ်ခဲ့ကြတယ်လို့ပြောပါတယ်
။မြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার ချင်းချောင်းမှုအန္တရာယ်တွေကိုရင်ဆိုင်နေရတဲ့အချိန်မှာအမေရိကန်နိုင်ငံရဲ့တောင်ကိုရီးယားနိုင်ငံကိုအကာအကွယ်ပေးမဲ့မူဝါဒတွေအပြောင်းလဲမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောကြားလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားနိုင်ငံနယ်စပ်ကအပြစ်ရဲ့ပမ်းပုံကြုံရွာက မေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေကိုဝန်ကြီးမက်တက်စ်ဒီကနေ့ပြောကြားခဲ့တာမှာတော့ကျွန်တော်တို့အနေနဲ့ဒီပြဿနာကိုတန်တမန်နည်းအရဖြေရှင်းနိုင်ဖို့အတွက်လုပ်နိုင်သမျှလုပ်နေတယ်လို့မြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လုပ်မှုစီစဉ်ကိုညှိနှိုင်းပြီးတော့သူကပြောသွားခဲ့ပါတယ်။ဒါပြင်ကျွန်တော်တို့ရဲ့ရည်မှန်းချက်ကစစ်ဖြစ်ဖို့မဟုတ်ဘူးလို့လည်းနိုင်ငံသားရေးဝန်ကြီး Rex Tillerson ရဲ့ပြောကြားချက်ကိုကိုးကားပြီးတော့ဝန်ကြီးမက်တက်စ်ကပြောကြားခဲ့ပါသေးတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးမက်တက်စ်ဟာမြောက်ကိုရီးယားနိုင်ငံတွေကိုစောင့်ကြည့်တဲ့အမေရိကန်နဲ့တောင်ကိုရီးယားစစ်ခန်းတွေကိုတွားရောက်ခဲ့တယ်လို့နိုင်ငံသားကစစ်မှတ်စုံကိုလည်းတွားရောက်ခဲ့ပါတယ်။အဲဒီမှာမြောက်ကိုရီးယားနိုင်ငံဘက်ကခီးသွားတွေကလည်းအမေရိကန်ကာကွယ်ရေးဝန်ကြီးလာရောက်တာကိုစောင့်ကြည့်ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ရဲ့စစ်တပ်အင်အားကိုပြသတဲ့အနေနဲ့ Pacific သမုဒ္ဒရာတွေကိုနောက်ထပ်စစ်ရေးလက်ချင်းမှုတွေလုပ်တဲ့ခါကျရင်တုံးနိုင်ဖို့အတွက်ဆိုပြီးတော့လင်းတင်စစ်သင်္ဘော၃စီးကိုဆစ်လွတ်လိုက်ပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်နာကမီးရှူမီးပန်းလုတဲ့ဆက်ရုံမှာကြာတာရင်းတုန်းကလူ48ယောက်ထက်မနည်းသေဆုံးခဲ့တဲ့မီးလောင်ကျွမ်းမှုဟာဘာကြောင့်ဖြစ်ခဲ့တယ်လဲဆိုတာကိုသိနိုင်ဖို့အတွက်ဒီကနေ့မှာစုံစမ်းစစ်ဆေးနေကြပါတယ်။စုံစမ်းစစ်ဆေးသူတွေဟာမီးလောင်သွားတဲ့အဲ့ဒီဆက်ရုံကိုသွားရောက်ပြီးတော့ဘာကြောင့်မီးလောင်ပြီးတော့ပေါက်ကွဲမှုတွေဖြစ်ခဲ့တယ်ဆိုတာကိုသိနိုင်ဖို့အတွက်သဲလွန်စားတွေကိုရှာဖွေခဲ့ကြပါတယ်။မီးရှူမီးပန်းတွေကို6တွေးအောင်အချောက်ခံတဲ့အပိုင်းကနေမီးစတင်လောင်ကျွမ်းခဲ့တာဖြစ်တယ်လို့အသက်မသေးပဲကျန်းရင်သူတွေကပြောပါတယ်။ဒါပြင်ဒီဆက်ရုံမှာအလုပ်လုပ်နေတဲ့သူတို့ချို့ဟာအသက်မပြည့်သေးဘူးလို့ဆွဆွဲပြောဆိုနေရတဲ့နဲ့ပတ်သက်ပြီးတော့လည်းအင်ဒိုနီးရှားအာဏာပိုင်တွေကစုံစမ်းစစ်ဆေးနေကြပါတယ်
။ဩစတြေးလျနိုင်ငံရဲ့တရားရုံးချုပ်ကဒုတိယဝန်ကြီးချုပ်နဲ့အထက်လွှတ်တော်အမတ်၄ဦးတို့ကိုနိုင်ငံသားအဖြစ်ခံယူထားတာကြောင့်ဆိုပြီးတော့လွှတ်တော်မှာတာဝန်တွေကိုဆက်လက်ထမ်းဆောင်ဖို့မသင့်တော်ဘူးဆိုပြီးတော့ယာရုကနေထုတ်ပယ်ဖို့ဒီကနေ့မှဆုံးဖြတ်လိုက်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မတ်အီတန်စင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတော့ကျွန်တော်တို့သတင်းပြပုတ်ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတင်ကြားရပါမယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အကြက်တဲအရေးကုလသမဂ္ဂလူညွေးကောင်စီကနေပြင်းထန်တဲ့ဆုံးဖြတ်ချက်ချမှတ်ဖို့တောင်းဆိုမှုတွေနဲ့အရေးယူမှုတွေဟာရခိုင်ပြည်နာကိုဖြည့်ရှင်းရမရောက်ပဲမြန်မာအသွင်ကူးပြောင်းရင်းနဲ့မြန်မာပြည်သူတွေအပေါ်သာအခက်အခဲပိုပြီးတော့တွေ့ကြုံရစေတယ်လို့မြန်မာအစိုးရဘက်ကတုံ့ပြန်လိုက်ပါတယ်။အလုံးနဲ့သာတက်တည်ပြဖို့ပြင်ဆင်နေတဲ့မြန်မာအစိုးရလှုပ်ဆောင်ချက်တွေကိုအချိန်ယူစောင့်ကြည့်ဖို့နဲ့မြန်မာနိုင်ငံရေးတုံ့သက်သူတွေကနိုင်ငံတကာကိုတိုက်တွန်းလိုက်ပြီးအရေးယူမှုတွေကြောင့်မလိုလားအပ်တဲ့ပြဿနာရှိလာနိုင်တယ်လို့ထောက်ပြကြပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မမ်မီခသတင်းပေးပို့ထားတာပါ။
ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကပြင်းထန်တဲ့အရေးယူမှုတွေလုပ်တင်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စစ်ရန်ဟီးလီကမနေ့ကတောင်းဆိုထားပါတယ်။ဒါအပြင်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလည်းလက်ခံပေးဖို့အတွက်ထပ်မံတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့မြန်မာအစိုးရဘက်ကတော့အရင်ရက်တီချက်အတိုင်းပြောင်းလဲမှာမဟုတ်ဘူးလို့သမရယုံပြောရေးဆိုခွင့်ရှိသူဦးဇော်ထေးကပြောဆိုလိုက်ပါတယ်။မီဒီယာထိုးဖောက်မှုအားနည်းတာတွေကြောင့်ရခိုင်ပြည်ပခမှာတကယ်ခံစားရတဲ့အသက်ခံတိုင်းရင်းသားတွေအတန်ပြောက်ပြီးတကဘာလုံးကဆွတ်ဆွဲပြောဆိုခံနေရတယ်လို့လည်းဦးစော်ထေးကပြောဆိုလိုက်ပါတယ်။လက်ရှိအချိန်မှာဒီဆွတ်ဆွဲမှုတွေကိုထိုးဖောက်ဖြေရှင်းနိုင်အောင်အလုံးနဲ့သာတတ်သိပြဖို့အစိုးရဘက်ကပြင်ဆင်နေတယ်လို့ပြောဆိုလိုက်ပါတယ
်။ဆက်ပြီးသွားတယ်ဆိုတော့ဒီလိုပြန်လဲလက်ခံရေးကိုမြန်မာနိုင်ငံကပြန်လဲလက်ခံဖို့အငြင်းအပြင်းပေါ့နော်။ဒါကိုပြောထားပြတာဖြစ်တယ်။အဲ့ဒီပြန်လဲလက်ခံမဲ့ဒီစီကံနေသဘောတူညီချက်တွေကျွန်တော်ဘင်္ဂလားဒေ့ရှ်ကစောင့်နေတာဖြစ်တယ်။အဲဒီပြန်လည်လက်ခံတဲ့အခါမှာလည်းကျွန်တော်တို့ကပြန်လည်နေရာချတာရေးဆက်တဲ့မဲ့ကိုလည်းကျွန်တော်တို့ကလေးထားပြီးစောင့်ရတယ်။သူတို့ကိုပြန်လည်လက်ခံပြီးဟိုကန့်ကန့်ပေါ့နော်။ကန့်နေမှာထားမဲ့သဘောမျိုးမဟုတ်ဘူး။သူတို့ရဲ့မူလနေရက်နဲ့အနည်းဆုံးနေရာတွေမှာပြန်လည်နေရာချတာဖို့ဆိုကျွန်တော်တို့စီစဉ်စောင့်ရနေတယ်။အဲဒါကိုလည်းပေါ့နော်။ဒီ unhappy တဲ့နဲ့ဒီနိုင်ငံရောက်ပြီးပြန်လည်နေရာချတာရေးနဲ့ပတ်သက်ပြီးတောင်းရှိ့ပလန်ပေါ့နော်။ဒါတွေကျွန်တော်တို့နိုင်ငံကြီးစောင့်ရနေတယ်။အော်သူရရခုဥတီကျိုးပန်းနေတာကဘာလဲဆိုတော့မီဒီယာတွေမှာဆွဆွပြောကြားနေတာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဘက်မှာလက်တွေ့သိသာသင်ချားတဲ့တိုးတက်မှုတွေကြောင့်ဥတီကျိုးပန်းနေမြန်မာနိုင်ငံအစိုးရကကျွန်တော်တို့ပြောထားတဲ့သတိကိုယ်တွေအတိုင်းပေါ့နော်လှုပ်ဆောင်မယ်ဆိုတဲ့အားတွေကိုဒီအချိန်တို့တွင်မှာသိသာသင်ချင်ချားချားတိုးတက်မှုတွေရအောင်ကျွန်တော်တို့ကျိုးပန်းဆောင်နေတာဖြစ်တယ
်။ကိုဖီယာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ထဲမှာပါဝင်ခဲ့တဲ့ဦးအေးလွင်ကတော့နိုင်ငံတကာကိုရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကလေးလာဖို့ခွင့်ပြုပေးထားသလိုပူးပေါင်းဆောင်ရွက်ဖို့လည်းဖိတ်ခေါ်ထားတာမို့နိုင်ငံတကာဘက်ကအပြုသဘောဆောင်ချင်းကပ်မှုတွေလှုပ်ဆောင်ဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်။မြန်မာအစိုးရလှုပ်ဆောင်ချက်တွေကိုအချိန်ယူစောင့်ကြည့်ပေးဖို့လိုတယ်လို့လည်းသူက တိုက်တွန်းခဲ့ပါတယ်။
သို့တော့ကျွန်တော်မြင်နေတာတော့ပြင်ဆင်နေတယ် preparation တွေလုပ်နေတယ်ဖွဲ့စည်းတွေဖွဲ့နေတယ်လုပ်တဲ့နာတွေသူတို့လုပ်နေတယ်လို့တော့ထင်တယ်။သို့တော့အကောင့်ထက်ပေါ်တဲ့အစင်အထိကတော့သူတို့မှအချိန်တူပါအောင်ပဲတဲ့ဒီလောက်တူတောင်းတဲ့ကာလအတွင်းမှာကျွန်တော်ဘယ်လိုလုပ်တာအဖြစ်တခုပြနေပါ့မယ
်။ရခိုင်ပြည်နယ်ကြက်တဲကိုအခြေခံပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှပြင်ထန်တဲ့အရေးယူမှုရဖို့အထိကြိုးစားလာတာတွေကရခိုင်ပြည်ထနာကိုပြေလည်မှုမပေးနိုင်ပဲပြည်သူတွေသာပိုပြီးအထိနာစေတယ်လို့အစိုးရဘက်ကတော့မှတ်ချက်ပေးထားပါတယ်
။မြန်မာနိုင်ငံနဲ့မြန်မာပြည်သူတွေတွေ့စိတ်တော်မှုတွေကရခိုင်ပြည်နယ်ပြည်ထနာတစ်ခုရဲ့တယ်မဟုတ်ဘူး။ဒီဟာဒီကျွန်တော်တို့နိုင်ငံနဲ့ပြည်သူတွေကြုံတွေ့နေရတဲ့စိတ်တော်မှုတွေကတစ်ခုသာဖြစ်တယ်။အမြင်ပြီးခဲ့ကြီးမားတဲ့ဟာတွေအများကြီးရှိတယ်။ကျွန်တော်တို့ဒီမိုကရေစီအတွင်းကူးကြောင်းရင်းနောက်ပြည်သူတွေဆွေးနွေးတဲ့ရင်းနောက်ဆက်ဆက်ပြည်ထောင်စုပေါ်ထွန်းရေးဆိုတဲ့ကြီးမားတဲ့ကျွန်တော်တို့လုပ်ငန်းစဉ်တွေစောင့်ရနေတဲ့အချိန်မှာအထောက်အကူဟိုမကြည့်ရအပြင်ပေါ့နော်ကျွန်တော်တို့ကိုပို့ပြီးတော့ကဲကဲတွေဖြစ်ပေါ်နိုင်နေတာကခုနပြောတဲ့နိုင်ငံတကာကရေးယူပြုစုမှုတွေစောင့်ရမယ်ဆိုတော့အမိသားပေါ်တာအကျုံတွေ့လာတာဖြစ်တယ်။စောင့်ရချက်တွေကအဓိကဘယ်လိုသွားပြီးတက်ရောက်လဲဆိုတော့ကျွန်တော်နိုင်ငံမှာရှိတဲ့ပြည်သူအလုံးတနိုင်ငံလုံးမှာရှိတဲ့ပြည်သူအလုံးကိုသွားပြီးတော့အကျိုးတွေ့ရမှုပြည်ပြည်မှမှဖြစ်တုံးစေပါဒီလိုမျိုးနိုင်ငံတကာရဲ့အော်ကျောင်းဆောင်ရမှုတွေကကျွန်တော်တို့ရဲ့အခုပြည်သူတွေနဲ့ကျွန်တော်နိုင်ငံတွားနေတဲ့အခြေအနေကိုကျွန်တော်တို့အပြုဘောကျိုးတက်ရောက်မှုမရှိတဲ့အပြင်ကျွန်တော်တို့ဒီဘက်မှာဆိုးကျိုးတွေဆက်တိုက်ဆက်တိုက်ဖြစ်ပေါ်လာနိုင်တယ်လို့ကျွန်တော်တို့တော့သုံးသပ်ပ
ါရခိုင်ပြည်နယ်သတင်းတွေကိုမျက်ခြေမပြတ်လေ့လာစောင့်ကြည့်နေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကလည်းဒီလိုအရေးယူမှုတွေကြောင့်မလိုလားအပ်တဲ့ပြဿနာတွေပေါ်ထွက်လာနိုင်တယ်လို့ထောက်ပြပြောဆိုလိုက်ပါတယ
်ခုနကအဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကကိစ္စကိုပဲအရင်ကြည့်မယ်ဆိုရင်ဒီလိုဖိအားတွေလာမယ်ဆိုရင်ဟိုပြောင်းပြန်အကျိုးသက်ရောက်မှုတွေဖြစ်ပြီးတော့မှအဲ့မှာမလိုလားအပ်တဲ့ဟာတွေပါဖြစ်လာနိုင်တယ်။ဟိုနိုင်ငံတကာကလူလားသလိုမျိုးလက်ရှိဒေါ်လာသူကြီးအကောင့်ထဲပေါ်နေတဲ့ဟာတွေကသွားပြီးတော့ထိခိုက်နိုင်တယ်။အဲ့မှာဒီမှာနိုင်ငံကလက်ရှိသွားနေတဲ့ဒီအသွင်ကူးပြောင်းကြီးပေါ့။အဲ့ဒီမှာပါလာပြီးတော့ထိခိုက်နိုင်တဲ့အနေအထားတွေရှိတယ်။ဒါကြောင့်မလို့အဲ့လိုမျိုးတန်ခတ်ရေးယူဖိတ်ဆိုတာတွေပါတွေကတော့မလုပ်သင့်ဘူးထင်တာပဲလေ။
ဟုတ်ကဲ့ပါမြမအစိုးရအနေနဲ့တော့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးယူဆုံးဖြတ်ချက်မကျရေးကြိုးပမ်းနေပါတယ်။တချိန်ထဲမှာပဲလုံခြုံရေးကောင်စီမှဘီရိုအာနာတုံးနိုင်တဲ့တရုတ်ဘက်ကလည်းဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ရှိနေတဲ့ဒုက္ခသည်အရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးမှုတွေလှုပ်ဆောင်နေပါတယ်ရှင်
။ဗီရိုသတင်းတော်မိခရဲ့သတင်းပေးပို့ချက်ပါခင်ဗျာ။တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကတင်းရှောင်သွားကြတဲ့ဒီဒုက္ခသည်အရေးနဲ့ပတ်သက်လို့တရုတ်နိုင်ငံအာရှရေးရာအထူးသံတမန်ကဘင်္ဂလားဒေ့ရှ်နယ်စပ်ကိုတွားရောက်ဆွေးနွေးခဲ့ပါတယ်။တရုတ်နိုင်ငံဟာရိုဟင်ဂျာလုကတဲ့အရေးမှာပါဝင်လာသလိုရခိုင်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလူညွန့်ရေးကောင်စီမှမြန်မာနိုင်ငံပေါ်ဆုံးဖြတ်ချက်ချမှတ်မဲ့ကိစ္စမှာလည်းအရေးပါတဲ့ကဏ္ဍကနေပါဝင်နေပါတယ်။ဒီလိုလှုပ်ဆောင်မှုကဘာကြောင့်ပါလဲ။ VOA သတင်းတော့ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့တရုတ်နိုင်ငံကအာရှရေးရာအထူးသံတမန်ဆွန်ကော့ရှန်ဟာဗိုဒူးနေကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိပြီးဒုက္ခသည်အရေးနဲ့ပတ်သက်လို့ငြင်းငြင်းချမ်းချမ်းဖြေရှင်းဖို့ဆွေးနွေးခဲ့ပါတယ်။အထူးသံတမန်ဆွန်ကော့ရှန်ဟာလွန်ခဲ့တဲ့6လဧပြီလတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့စဉ်ကလည်း2016ခုနှစ်နောက်ပိုင်းမြန်မာနိုင်ငံဘက်ကရောက်ရှိနေတဲ့ဒုက္ခသည်တွေအရေးကိုဆွေးနွေးခဲ့ပါတယ်။အဲ့ဒီအချိန်တုန်းကဒုက္ခသည်အရေးအတွက်4သိန်းလောက်သာရှိခဲ့ပေမဲ့အခုအခါစုစုပေါင်း1000လောက်ဖြစ်နေပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာအေးဝန်ကြီးရှာဟီဒူဟက်ကဗုဒ္ဓဦးနေ့ကတွေ့ဆုံစဉ်တရုတ်သံတမန်ကိုပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဝင်ရောက်ဆွဲဖက်မှုကိုကန့်ကွက်ခဲ့တဲ့တရုတ်နိုင်ငံကဘင်္ဂလားဒေ့ရှ်နဲ့မြန်မာအရေးကိုထဲထဲဝင်ဝင်ပတ်သက်လာတဲ့အပေါ်တရုတ်နိုင်ငံကုမင်းမျိုးကဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ
်။တရုတ်ကအခုသူတို့ရဲ့အင်ဂျီနာချင်းပေါ်လစ်စီပေါ်ကနိုင်ငံခြားရေးပေါ်လစ်စီကသူကဟိုလက်ဦးမှုရှိတဲ့ပေါ်လစ်စီကိုကျင့်သုံးပါတယ်။လက်ဦးမှုရှိတဲ့ပေါ်လစ်စီဆိုတာအရင်တော့လို့လို့ဆိုပါတော့သူတို့တိတ်နေရတာဟာမဟုတ်ဘူးနဲ့ဒီကလည်းအမှုရှိသွားဝင်ရောက်ဖြည့်ရှင်းပြီးတော့ဝင်ရောက်ကူညီလောက်ခိုင်တာတဲ့အဲတန်ကင်းတမန်မျိုးလောက်ဆောင်တယ်။ဘာဖြစ်လို့လဲဆိုတော့တရုတ်ကပြောတာတော့သူ့ရဲ့အကျိုးစီးပွားတွေကလည်းနိုင်ငံတကာကိုအနှံ့ဖြစ်နေတော့ဒါတွေကိုကာကွယ်ဖို့အတွက်ပါဝင်တက်တဲ့နိုင်ငံဟာဒီအားလုံးပါဝင်တက်တာပဲ။
တရုတ်နိုင်ငံဟာမြန်မာနိုင်ငံမှာတဘာဝတန်းခွင့်နဲ့ရေနံပိုင်လိုင်းကြောက်ဖြူရေနဲ့စိတ်ကန်တည်ဆောက်ရေးလုပ်ငန်းတွေအပြင် AR မြစ်ဆုံစီမံကိန်းမှာရင်းနှီးမြှုပ်နှံထားတာတွေရှိနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းအလားတူရင်းနှီးမြှုပ်နှံတာတွေရှိတဲ့အပြင် One Road One Belt စီမံကိန်းကြောင့်ဒေသတွင်းတည်ငြိမ်ရေးကိုပိုမိုအလေးထားနေတာဖြစ်နိုင်ကြောင်းဆက်ပြောပါတယ်။အဲ
့ဒီဘင်္ဂလားဒေ့ရှ်ကအထက်အဝတ်လုပ်ငန်းတွေအားလုံးလောက်ရင်းနှီးဟာဆက်ရုံနဲ့ကြတော့များများဟာဒီရုပ်ကရင်းနှီးမြှုပ်နှံထားတာဖြစ်တယ်။ဒီတော့ဒေါ်လာမှဈေးညံလမ်းတစ်ခုကမမာတီနဲ့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနဲ့ဆက်မဲ့လမ်းမကြီးလည်းရှိတာပေါ့အဲ့ဒီစီမံကိန်းကြီးဘာတွေအတွက်သူကဘင်္ဂလားဒေ့ရှ်နဲ့ပမာနဲ့ဟိုရင်းနှီးဖို့ အဆင်ပြေဖို့လည်းလုပ်သေးတယ်လို့အဲ့ဒါတွေတော့ဝင်ရောက်ဆွေးနွေးနိုင်တယ်အဲ့ကပမာတိဒီနဲ့ငင်းငယ်ရရဖို့လိုတယ်နှိမ့်ချက်ကပမာတိနဲ့ပင်လာတဲ့အခါချစ်တီရေးရပြတ်သွားလို့မရဘူးလေအဲ့ဒီဟာတွေအားလုံးပါပါတယ
်ကုလသမဂ္ဂစည်းရုံးတွေရဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစ္စလမ်ဘာသာဝင်6သိန်းကျော်ထွက်ပြေးတိမ်းရှောင်သွားတဲ့အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဖို့အတွက်ဆုံးဖြတ်ချက်ချမှတ်အခြေအနေရှိနေပါတယ်ကျောင်းနိုင်ငံကမြန်မာဘက်ကရက်တည်ပြီးကန့်ကွက်မယ်ဆိုရင်ဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုတော့နိုင်ငံတကာရေးရကြွန့်ကျင်သူဒေါက်တာခင်စောဝင်းကအခုလိုသုံးသပ်ပါတယ
်။အခုအမေရိကန်ကလည်းနည်းနည်းလေးပြင်းထန်တဲ့သူ့အနေအထားကိုတင်လိုက်ပြီလေ။ပြင်လိုက်ပြီ။အခု UN ကိုရောက်ပြီဆိုတော့ UN မှာတော့ဒီလုံခြုံရေးကောင်စီမှာလည်းတရုတ်နဲ့ရုရှားကရှိနေသေးတယ်ကတော့စိတ်ကြောဖြစ်ရောက်ဖြစ်လိုက်မယ်တော့မထင်ဘူးလေ။ဆက်ရတဲ့ကောကျောင်းနိုင်ငံကမြန်မာပြည်ရဲ့ဒီကန့်ကွက်ပုံကိုသူ့လက်ခံမှာလည်းပြောပြီးသား။ပေးချပေါ့လုံခြုံရေးကောင်စီမှာအကောက်ကပေးလာပဲပေးချတယ်တရုတ်ကပို့ပြီးမလားရုရှားကပို့ပြီးမလားအားဆုံးချုံပဲရှိတယ်တော့တော့အပြန်အလှန်အနေနဲ့ပြုတ်ကိုဘာကျေးဇူးတုံ့ပြန်ရမလဲဆိုတော့စဉ်းစားထားဒါပဲရှိတယ
်ပြီးခဲ့တဲ့ဂျပန်တွေအတွင်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံပြည်ထောင်စုဝန်ကြီးဟာမြန်မာနိုင်ငံကိုလာရောက်ပြီးနှစ်နိုင်ငံဝန်ကြီးအဆင့်စည်းအဝေးကျင်းပခဲ့တယ်လို့သဘောတူညီချက်၁၀ချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒီသဘောတူညီချက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမြန်မာနိုင်ငံသားတွေဝင်ရောက်တာချက်ချင်းရပ်တန့်စေဖို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်ရှိနေသူတွေကိုအမြန်ဆုံးပြန်လည်နေရာချထားပေးဖို့ဆိုတာတွေပါဝင်ပါတယ
်။ကိုမိုးစောစူးစီးတင်ပြခဲ့တာပါခင်ဗျာ။အခုတော့ KIO ခေါင်းဆောင်ဟောင်းတူကွယ်လွန်သွားတဲ့သတင်းကိုပြောပြချင်ပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌဟောင်းဖြစ်တဲ့မလီဇွတ်ဇော်မိုင်ဟာလူကြီးယောဂာနဲ့အောက်တိုဘာ28ရက်နေ့ကရန်ကုန်မြို့အာရှတော်ဝင်ဆေးရုံမှာကွယ်လွန်သွားပါတယ်1990ပြည့်နှစ်ပိုင်းနဝတအစိုးရလက်ထက်ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့အပြစ်ခတ်ရစရေးသဘောတူညီမှုရယူခဲ့စဉ်တုန်းကသူဟာ KIO အတွက်ဦးဆောင်ပြီးတော့လက်မှတ်ထိုးခဲ့သူတူလည်းဖြစ်ပါတယ်လက်နက်ကိုင်ကချင်အဖွဲ့အတွက်မလီဇွတ်ဇော်မိုင်ဦးဆောင်ခဲ့တဲ့ခန်းခန္ဓာနဲ့ပတ်သက်ပြီးထိုင်းချီဆိုင် VUE တင်တော့မအေးမှာကပြောပြမှာပါ
ကချင်မျိုးသားလွတ်မြောက်ရေးအဖွဲ့ KIO ရဲ့ဥက္ကဋ္ဌဟောင်းဖြစ်တဲ့မလီဇွတ်ဇော်မိုင်ဟာအသက်82နှစ်အရွယ်မှာလူကြီးယောဂာနဲ့ကွယ်လွန်သွားခဲ့တဲ့အတွက်ရန်ကုန်ကနေမြစ်ကြီးနားကိုတည်ဆောင်သွားပြီဖြစ်ကြောင်းသားဖြစ်သူဗဒန်ဇော်ဒူကပြောပြပါဗျာ
ဒီမနက်9:35မိနစ်ပေါ့နော်ရန်ကုန်အာရှတော်ဝင်ဆေးရုံမှာသုံးသွားတာပါခင်ဗျာသူတစ်ချက်တစ်ချက်ခင်ခင်ရစမ်းတော့အဲ့ဒီအထက်မှာပဲကျွန်တော်တို့ဇာဗနာခဏောက်တင်ပါပါမယ်ပြီးတော့ရန်ကြီးနားမှာပဲကျွန်တော်တို့ဂျုံပါပါခင်ဗျာ
ကချင်မျိုးသားလွတ်မြောက်ရေးအဖွဲ့ KIO ကိုတည်ထောင်ခဲ့သူတူဦးဖြစ်ခဲ့သလိုဥက္ကဋ္ဌအဖြစ်တာဝန်ယူစဉ်ကာလအတွင်းမှာစီဦးစီးချုပ်တာဝန်ကိုပါပူးတွဲထမ်းဆောင်ခဲ့သလိုငင်းငင်းရေးကြိုးပမ်းမှုတွေမှာလည်းဦးဆောင်ပါဝင်ခဲ့သူဖြစ်တယ်ဆိုပြီးသားဖြစ်သူဗဒန်ဇော်ဒူကပြောပါတယ
် KIO ကိုပထမအဆုံးတည်ထောင်တဲ့ဒီ7th star flag ကိုနောက်ထဲကနောက်ဆုံးတက်ရှိကြတဲ့လူတွေရှိပါတော့ဒီမနေ့ရှိပါတော့သူကအမှန်သူတာဝန်ထမ်းဆောင်ခဲ့တယ် co-founder နဲ့တယောက်ပေါ့ KIO မှာသူနှစ်ပေါင်းများစွာသူထမ်းဆောင်ခဲ့တယ်2000နဲ့မှတစ်ခုနှစ်တည်းသူတာဝန်ထမ်းဆောင်တယ်1994ခုနှစ်တုန်းကဒီနိုင်ငံတော်အစိုးရနဲ့ KIO နဲ့ချင်းချင်းရေးသဘောတူစာချုပ်ကိုလည်းသူကအဲဒီတုန်းကတော့ကျွန်တော်တို့ KIO ရဲ့ဥက္ကဋ္ဌကတော့ဒီလောကဥက္ကဋ္ဌကြီးဂူရမ်ဒန်ဆန်ပေါ့နော်သူကတော့အဲဒီတုန်းကဒီဥက္ကဋ္ဌပေါ့လုပ်ပြီးတော့နောက်ဆုံးဥက္ကဋ္ဌကြီးဘုရားတောင်ဆုံးဆုံးသွားရင်နောက်ပိုင်းမှာလည်းသူကလည်းဥက္ကဋ္ဌအနေနဲ့ဦးစီးပြီးတော့ဒီကချင်ပြည်နယ်မှာအရင်ကရောက်မှုတော့သူလုပ်ခဲ့တာပေါ့နော်အဲဒါလက်မှတ်ထိုးခဲ့တာတော့သူဦးဆောင်ပြီးထိုးခဲ့တာပေါ့ဥက္ကဋ္ဌအနေနဲ့လုပ်ခဲ့တယ် CS တစ်ဖက်မှာလည်းဦးစီးချုပ်အနေနဲ့သူလုပ်ခဲ့တယ်2000နဲ့မှတစ်ခုနဲ့ဒီလုပ်ခဲ့ပါတယ်ခင်ဗျ
သူဟာစီရေးအရာကနိုင်ငံရေးအရာပါခေါင်းဆောင်ကောင်တူဦးဖြစ်တယ်လို့လည်းကချင်ပြည်နယ်ဒီမိုကရေစီပါတီကခေါင်းဆောင်ဒေါက်တာတူးကြာကဆိုပါတယ
်ဆက်သူဖောင်တာတယောက်ပါပြင်ပြောစီအောင်နဲ့ပေါ်တော့ပါဘာတွေရှိလားတွေကိုသိနေတော့တာပါဗျာဒါတော့ဆက်ရည်ရည်ဒီအောက်ဘာလို့ဆက်နိုင်တယ်ပြန်လို့ဆက်ရှိခဲ့တာအဲ့တော့ပါဒီဒီဥပ္ပယောနဲ့ဒီရောအားဆောင်မှုကိုအောက်ဆုံးတိကျပ
ါသူဟာလက်ရှိ KIO ကနေ2000ခုနှစ်မှာအနားယူခဲ့ပြီးမဲ့လက်ရှိကာလမှာကချင်ပြည်နယ်အတွင်းမတီးမငိမ့်ဖြစ်နေတဲ့အခြေအနေပေါ်မှာမူတည်ပြီးငင်းငင်းရေးအတွက်စိုးရင်ပူပန်မှုတွေရှိခဲ့တယ်ဆိုပြီးပါဖြစ်သူကဆိုပါတယ်
။အောင်းဆုံးတော့ငင်းငင်းရေးရဖို့တော့ကိုယ်ကဒီဒီဘက်မှာလည်းစစ်ကြေးဒုက္ခတွေလည်းနေရာပြန်လာဖို့အရေးအဆအနောက်ဆုံးဒီဆရာဦးတွေစုံမွေးဆုံးပေါ့ဗျာ။ပြောလို့ရှိရင်တော့အကုန်လုံးစစ်တွေချင်တော့ဒါသူ့ရဲ့အသွင်းထဲကတကယ်ဆန္ဒပါ
။သူဟာ1936ခုနှစ်မှာမြစ်ကြီးနားမြို့မန်ခိန်ကျေးရွာမှာမွေးဖွားခဲ့ပါတယ်။1959ခုနှစ်မှာရန်ကုန်တပ်တော်ကနေဖွဲ့ရရှိခဲ့ပါတယ်။1963ခုနှစ်မှာတော့ငင်းငင်းရေးဆွေးနွေးပွဲတွေမှာလည်းပါဝင်ခဲ့ပြီးတက်ရင်မှုတက်မဟာမှုနဲ့စ ဒီမိုကရေစီဦးစီးချုပ်စားတဲ့တာဝန်တွေကိုယူခဲ့သူတူဦးဖြစ်ပါတယ်။တိုင်းရင်းသားတပ်ပေါင်းစုဖြစ်တဲ့မြို့သားဒီမိုကရေစီတပ်ပေါင်းစုမဟာတာတာမှာလည်းဦးဆောင်ဘိုးကော်မတီဖြစ်ပါဝင်ခဲ့တယ်လို့မြန်မာပြည်ဒီမိုကရက်တစ်မဟာမိတ်များအဖွဲ့ချုပ်မှာလည်းဦးဆောင်ကော်မတီဝင်ဖြစ်ခဲ့ပါတယ်။ကွယ်လွန်ချိန်မှာတော့လေကြောင်းကင်စာအသေးစီးချုပ်စားတဲ့လူကြီးယောဂါတွေနဲ့ကွယ်လွန်သွားခ
တစ်ပုဒ်ကိုနားဆင်ရပါမယ်။မြောက်ကိုရီးယားနိုင်ငံကတိုက်ချင်းပစ်ဒုံးကျည်ပစ်လွတ်ဆန်းသတ်မှုတွေတိုးမြင့်လှုပ်ဆောင်လာခြင်းကစပြီးကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာပါတယ်။ပြီးခဲ့တဲ့လကဟိုက်ဒရိုဂျင်ဘုံးဆန်းသတ်မှုကြောင့်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာကပစ်တင်ရှုတ်ချမှုနဲ့တံခါးပိတ်ဆို့မှုအသစ်တွေချမှတ်လိုက်တဲ့အထိဖြစ်လာခဲ့ရပါတယ်။ရလာဒဲဖရန်စစ်ချီရဲ့သတင်းလွှာကိုရှားဖောင်ကပြောပြမှာဖြစ်ပါတယ်။
ဒေါ်နယ်ထရမ့်အမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်တာဝန်ယူယူခြင်းမှာပဲကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်တစ်ကိုအာရှဒေသကိုဆီလွတ်ပြီးမြောက်ကိုရီးယားပေါ်စိတ်ရှည်တီးခံတဲ့မဟာဗျူဟာမူဝါဒကုံဆုံးသွားပြီဆိုတာကိုကြေညာစေခဲ့တာပါစစ်ဦးစီးချုပ်များအဖွဲ့ဒုတိယအကြီးအကဲဗိုလ်ချုပ်ကြီးဂျက်ကင်းကအခုလိုပြောပါတယ်
that the military option was going to be put back on the table
CIA အရေးယူတာကိုနီလန်တစ်ခုအဖြစ်ဆက်ပြီးထားထားပါတယ်ကျွန်တော်တို့ရဲ့မူဝါဒကရိုးရိုးလေးပါပဲမြောက်ကိုရီးယားမှာနျူကလ িয়ার လက်နက်ကင်းစင်ရေးလုပ်ဖို့ဖြစ်ပါတယ်။အဲ့ဒီအခြေအနေရောက်ဖို့အထိမြောက်ကိုရီးယားကိုအထူးကြံသွားစေမယ်။စီးပွားရေးတံခါးပိတ်ဆို့မှုတွေဆက်ပြီးလုပ်သွားမယ်။ PR တွေတုံ့ပြန်လှုံ့ဆော်သွားမှာဖြစ်ပါတယ်။ CIA အရာအရေးယူတာကိုတော့နောက်ဆုံးမှာတုံးမယ်။နီလန်တစ်ခုအနေနဲ့ပဲထားတာပါ
။မြောက်ကိုရီးယားစစ်ဆိုရအပေါ်ကုလသမဂ္ဂကတံခါးအရေးယူမှုအသစ်တွေတိုးပြီးချမှတ်နိုင်အောင်ထရမ့်အဆိုရကအအောင်မြင်မြင်စွန့်ဆောင်နိုင်ခဲ့ပါတယ်။ဒါပေမဲ့အရင်တုန်းကလိုပဲဒီလိုရေးရှင်မှုတွေအောင်မြင်ဖို့ဆိုရင်တရုတ်နိုင်ငံရဲ့အကူအညီတွေလိုအပ်ခဲ့တာပါ NATO မဟာမိတ်အဖွဲ့တက်မူဟောင်းရစ်တပ်ဘူချုပ်ကြီး James Stavridis ကတော့
The reason is simple it's money
ဝေကြောင်းဆိုတာရှင်းပါတယ်မြောက်ကိုရီးယားရဲ့စီးပွားရေး90ကနေ95ရာခိုင်နှုန်းအထိကိုတရုတ်နိုင်ငံကချုပ်ကင်ထားတာပါသူတို့တွေကကုန်းတွင်းပိုင်းမှာလည်းနေဆက်ချင်းထိစပ်နေပါတယ်အနီးနားတစ်ဝိုက်ကပင်လယ်နဲ့သမုဒ္ဒရာတွေကိုလည်းသူတို့ပဲထိန်းချုပ်ထားတာပါတကယ်လို့ဒါမြောက်ကိုရီးယားကိုပိတ်ဆို့ခြင်းနဲ့ဆန္ဒရှိရင်အချိန်မရွေးလုံးနိုင်ပါတယ
်။တန်တမာရေးနီလန်းနဲ့အပြေရှာနိုင်ဖို့ကတရုတ်နိုင်ငံရဲ့ပါဝင်မှုအပေါ်မူတည်တဲ့ဆိုတာကိုဗိုလ်ချုပ်ကြီးကင်းစ်ကလည်းသဘောတူပါတယ်
။ China is completely complicit.
ဒီကိစ္စမှာတရုတ်နိုင်ငံကလုံးဝကြံရပါဖြစ်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေပိုင်ဆိုင်နေတာကိုသူတို့ဘက်ကမတိကျိုးကျွန်ပြုထားပါတယ်။မြောက်ကိုရီးယားကတိုက်ချင်းပစ်မစိုင်းဒုံးကျည်တွေတိုးပြီးထုတ်လုပ်နေတာကိုလည်းမသိကြအောင်စောင့်နေပါတယ
်မြောက်ကိုရီးယားရဲ့နောက်ဆုံးကြိမ်နျူကလ িয়ার နဲ့မီဆိုင်းဒုံးကျည်ဆန့်သက်ပစ်လွတ်တဲ့အလုပ်ဆောင်ချက်တွေကိုတရုတ်နိုင်ငံကပြစ်တင်ဝေဖန်ရှုံချခဲ့တာကလွဲလို့မြောက်ကိုရီးယားစစ်ဆိုရပြိုလဲပြီးဒုက္ခသည်တွေအလုံးရင်းသူတို့ရဲ့နေဆက်ထဲရောက်လာမှာကိုတော့လူလားပုံမရပါဘူးဒါပေမဲ့တချို့ကျွမ်းကျင်သူတွေအငင်းပွားနေတာကဒီပြဿနာကိုဖြေရှင်းတဲ့နေရာမှာတရုတ်နိုင်ငံရဲ့အကူအညီမပါရင်တောင်ကိုရီးယားနဲ့ဂျပန်အတွက်အန္တရာယ်ရှိနေနိုင်တယ်လို့ဆိုပါတယ်။ American ဗဟိုထောက်လန်းရေး Agency CIA ညွှန်ကြားရေးမှူးဟောင်းဗိုလ်ချုပ်ကြီး David Pestria ကအခုလိုပြောပါတယ်
။ What happens if South Korea asks the United States to return?
ကိုရီးယားကျွမ်းဆွယ်တဲ့ကိုနျူကလ িয়ার လက်နက်တွေပြန်ထားဖို့တောင်ကိုရီးယားဘက်ကတောင်းဆိုလာရင်ဘာလုပ်မလဲ။ဒါမှမဟုတ်သူတို့ကိုယ်ပိုင်နျူကလ িয়ার အစီအစဉ်လိုအပ်လာနေတယ်လို့တောင်ကိုရီးယားဘက်ကပြောလာမယ်ဆိုရင်ဘာဖြစ်မလဲသူတို့ကိုဘယ်လိုညှင်းဆန်မလဲဂျပန်နိုင်ငံကလည်းဖွဲ့စည်းပုံမှာအချက်ကိုပြန်ပြင်ပြီးကိုယ့်ကိုယ်ကိုစူပေါင်းကာကွယ်ခွင့်ဆိုတာမျိုးအတိတ်ပဲဖွင့်ဆိုနေပါတယ်ဒီတော့အခုရင်ဆိုင်ရတဲ့အချင်းချင်းမှုပေါ်ဘယ်လိုထိုးစစ်ဆင်တဲ့စနစ်တည်ရထားမလဲဗီယက်နမ်မှာလည်းအလားတူပဲဖြစ်လာရင်ဘယ်မှာအဆုံးမလဲ
ရစ်တပ်ဗိုလ်ချုပ်ကြီး James Stavridis ကလည်းအခုလိုပြောပါတယ
် China has choices to make in the time ahead I hope they
choose ပြည်နိုင်ငံအနေနဲ့အချိန်မနှောင်းခင်ရွေးချယ်ရပါလိမ့်မယ်တန်တမာရေးနီးလန်းနဲ့အပြေရှားနိုင်အောင်အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာတဝန်းနဲ့အတူပြည်နိုင်ငံရည်တည်သွားမယ်လို့ကျွန်တော်မျှော်လင့်ပါတယ
်လောလောဆယ်မှာတော့ပြည်နိုင်ငံအပေါ်ထားတဲ့မူဝါဒကိုထရမ့်အစိုးရကပြန်လည်သုံးသပ်နေပါတယ်လာမယ့်နိုဝင်ဘာလသမ္မတရဲ့အရှိအာရှခီးစဉ်မတိုင်ခင်မှာအပြစ်တက်နိုင်လိမ့်မယ်လို့လည်းမျှော်လင့်ထားကြပါတယ်ရှင်
ရှားဖောင်ပြောပြခဲ့တာပါမကြခင်မှာအမျိုးသမီးကဏ္ဍသိပ္ပံဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပ
ါ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့ 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနဲ့ဝက်အတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်းအမေရိကန်တခွင်းစရာတင်နဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍမှာတော့
တဘာဝအတိုင်းနာရဲမိုးဆိုတာအငြိအကြီးတွေမပါဘဲနဲ့ကြာလာတဲ့မိုးကြီးအများသောအားဖြင့် pH က 5.6 ရှိတယ် pH ဆိုတာဒီအရေးတစ်ခုမှာ hydrogen ion
ဒါတော့ acid မိုးနဲ့ပတ်သက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍတင်ဆက်တဲ့အခါပြည်စုံကိုနားဆင်ရပါမယ်အခုတော့အမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီမြန်မာနိုင်ငံမှာဖွဲ့စည်းထားတဲ့ဒီအမျိုးသမီးလှုပ်ရှားရေးအဖွဲ့ဖြစ်တဲ့ Try Women အဖွဲ့ကခေါင်းဆောင်တူဖြစ်တဲ့မက်ကင်လီကအမေရိကန်ပြည်ထောင်စုကိုပညာတော်သင်ဖြစ်ရောက်ရှိနေခိုင်မှာဒီကျွန်တော်တို့ဒေါ်လလတန်းကတွေ့ဆုံမိမြန်ထားပြီးပထမပိုင်းကိုတော့ပြီးခဲ့တဲ့အပတ်ကပင်ဆက်ခဲ့ပါတယ်အခုဒုတိယပိုင်းကိုနားဆင်နေပါပြီ
ဒီကောလင်ပါဝါနဲ့တွေ့ဆုံပြီးရခဲ့တဲ့အချိန်မှာသူရှိကဘာအမှတ်တရမှတ်ခင်နေပညာရခဲ့ပါလေအ
ဲ့ဒါတော့ကျမတို့စိတ်ဝင်စားဖို့ကောင်းပါတယ်သူကဘလောက်ပဲသူ့ကိုယ်သူသူနိုင်ငံသားဝင်ကြီးတွေနဲ့လည်းတာဝန်ထမ်းဆောင်ခဲ့ပေမဲ့သူ့ကိုယ်သူစစ်သားဆောင်တယောက်ဆိုတဲ့ဟာကိုပေါ့နော
်ဟုတ်ကဲ့
ကိုယ်ယူပြီးတော့ပြောတာတွေ့ရပါတယ
်ဟုတ်ကဲ့
အဲ့ဒီခါမှာသူကပြောလဲဆိုတော့ဘလောက်ပဲတာဝန်ကြီးကိစ္စတွေကိုထူးထူးချွတ်ချွတ်ဆောင်ရွက်နိုင်ပြီပဲဖြစ်စီဘလောက်ပဲဟိုအစီအမံတွေရှိရပဲဖြစ်စီအစိုးရရဲ့ဆုံးဖြတ်ချက်ကိုနာခံပါလေပေါ့နော်အစိုးရကလုတ်တင်နေလို့ရှင်တို့ဆုံးဖြတ်ထားတဲ့ဟာကိုသူတို့အနေနဲ့အကောင့်ထဲပေါ်ပြရတယ်ပေါ့နော
်ဟုတ်ကဲ့
အဲ့ဒီအတွေ့ကျွန်တော်တို့တိုင်းပြည်အတွက်ကတော့နည်းနည်းထူးဆန်းတယ်လေ
ဟုတ်ကဲ့
ထူးဆန်းတယ် professional ဖြစ်တဲ့ပေါ့နော်တကယ်ကိုမှအရေးချင်းပြသွားပြီးတော့တကယ်အမြင်အောင်ရှိတဲ့တက်မရောဖြစ်ဖို့ဆိုတဲ့ဟာလည်းဒါအမေရိကန်ရဲ့ရည်မှန်းချက်တစ်ခုပေါ့ကျွန်တော်တို့မြန်မာနိုင်ငံကိုဆောင်ရွက်နေဖို့ကြိုးစားနေတဲ့ပါလားဆိုတော့ဒါကတော့ကျွန်တော်အတွက်ကတော့ပို့ပြီးတော့သဘောထားတဲ့အဖြစ်ချက်တစ်ခုလို့ပြောရမယ်။ကျွန်တော်ကတော့ဒီကနေ့နိုင်ငံရေးဝန်ကြီးလုပ်ခဲ့တဲ့အတွက်နိုင်ငံရေးရမူဝါဒလေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပါလာတဲ့အခြားသောနိုင်ငံတွေကအရှိလေပိုင်းကဘယ်လိုတွေကနေပြီးတော့မေးတဲ့မေးခွန်းတွေအပေါ်မှာအများဆုံးပြန်ပြီးတော့ဖြေရဲဒီထဲမှာလည်းကျွန်တော်တို့က policy တွေထူမှာလုပ်တင်ရတာနဲ့မလုပ်လိုက်နိုင်တဲ့ဟာတွေရှိရဲအခုထိကိုဒါလုပ်လိုက်တာမှန်တယ်လို့ထင်နေတဲ့ကိစ္စတွေလည်းရှိရဲဒီလိုမျိုးပေါ့နော်ဒီစိတ်တော့ကျွန်တော်တို့ပြောကြပါမယ
်နောက်တစ်ခုကျွန်မစိတ်ဝင်စားတာကမခင်လေးပေါ့နော် music queen နဲ့ပတ်သက်ပြီးတော့လှုပ်ဆောင်ခဲ့တဲ့2017ခုကတည်းကဆိုတဲ့အခါကျတော့အခုမြန်မာနိုင်ငံမှာရပ်ဖက်ဆိုရပေါ့နော်ဒီမိုကရေစီအစိုးရတက်လာပြီးတဲ့နောက်မှာကိုယ်တိုင်တဲ့ဒီအမျိုးသမီးရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတယ်ဆိုတဲ့အခါကျတော့အာတာချစ်အာနေချစ်ဒီတုံ့တက်မိတာနည်းနည်းပြောပြပေးပါလားရှင်
အဲ့မှာတော့ကျွန်မနှစ်ပိုင်းပြောချင်ပါတယ်ပေါ့နော်ဆိုရတောင်းရှိတဲ့သူတွေရဲ့ဆောင်ရွက်မှုအပိုင်းရဲ့နောက်ပိုင်းကတော့ကျွန်တော်တို့တန်တန်ပေါ့နော်အမျိုးသမီးတွေဖြစ်ကြည့်လို့အပိုင်းရဲ့ဆိုပြီးတော့ကျွန်တော်နှစ်ပိုင်းပြောချင်ပါ
ဟုတ်ကဲ့
ဆိုရတောင်းရှိတဲ့သူတွေအပိုင်းကတော့ဒီကျွန်တော်တို့ NLD ဆိုရတက်လာတဲ့အခါမှာဒီပြည်ပြန်ဝင်ကြီးဌာနပေါ့နော်အဲ့ဒီဝင်ကြီးဌာနကကျွန်တော်တို့လို့တန်တန်လွတ်လပ်တဲ့အမျိုးသမီးအဖွဲ့ကြီးတွေကသူတွေကိုသူတို့အတိမတ်ပြုပြီးတော့သူတို့အခုပြန်လဲဖွဲ့စည်းရဲ့မြန်မာနိုင်ငံလုံးဆိုင်ရာအမျိုးသမီးရေးရာကော်မတီမှာအမျိုးသမီးဖွဲ့များကွန်ရက်ဆက်မှတ်တန်းတူညီညာရေးကွန်ရက်ဆိုတဲ့ဒီအမျိုးသမီးတွေကိုကိုစားပြုပြီးတော့အတိတ်ဖွဲ့ထားတဲ့အပြင်အမျိုးသမီးဖွဲ့ကိုထည့်သွင်းပြီးတော့ဖိတ်ခေါ်ပြီးတော့ဒီကျင်းမှာအဖွဲ့ဝင်ဖြစ်နေပါစေတဲ့ဒီအဖွဲ့ကြီးကလည်းဘာလို့လဲဆိုတော့အတိုင်းဟိုဒီမြန်မာနိုင်ငံမှာအမျိုးသမီးရေးနဲ့ပတ်သက်ပြီးအစိုးရရဲ့မူဝါဒတွေဆက်မှတ်တဲ့ကောင်မှာဘာတွေလုပ်တင်နေဆိုတဲ့ဟာကိုဆုံးဖြတ်ချက်မူဝါဒကိုင်လိုင်းပေးတဲ့အဖွဲ့ပေါ့နော်တကယ်တော့အကောင့်ထည့်ဖို့မှုတွေကတော့အောက်မှာသူကသူအတူတူလုပ်ကြမှာဖြစ်ပေမဲ့မြန်မာနိုင်ငံဆိုင်ရာအမျိုးသမီးရေးကော်မတီအနေနဲ့ကတော့မူဝါဒပိုင်းဆိုင်ရာမှာဆုံးဖြတ်ပေးတဲ့အဖွဲ့မှာကျမတို့အမျိုးသမီးအဖွဲ့တွေပထမဆုံးအနေနဲ့ပါဝင်ခွင့်ရခဲ့တယ်။ဒါတို့ကဒီဝန်ကြီးဌာနမှာလည်းဒီတိကျဟိုအမျိုးသမီးဒီပါတ်မန့်တော့ရှိတယ်။ဒါပေမဲ့သူတို့မှာအင်တန်မှလူအင်အားရောမိသားရောအားနည်းပေမဲ့ကျမတို့အမျိုးသမီးအဖွဲ့တွေနဲ့ရဲဒီမှာတပွဲသိစက်ပြီးတော့ဆောင်ရွက်မှုတွေနဲ့တကယ်ကိုမှဒီနေ့တွေ့နေကျမတို့အကူအညီဆောင်ရွက်နေပေးတဲ့ဟာမျိုးတွေတွေ့ရတယ်။အများကြီးလုံးဖို့တန်နေတာတော့ပြန်နေဒါပေမဲ့ဒါကကျမတို့ခေါင်းနဲ့အပြောင်းလဲလို့မြင်နေဒါကိုကျမတို့ဆက်ပြီးတော့ အားရှိအောင်အချိန်ဟုန်နဲ့တိတိကျကျလုပ်နိုင်အောင်တော့ကျွန်တော်တို့ဆက်ပြီးတော့ပူပေါင်းဆောင်ရွက်တိုက်တွန်းဖို့ဆိုပဲနောက်တစ်ပိုင်းကတော့ကျွန်တော်တို့ဗမာမျိုးသမီးဖွဲ့တွေမှာဆိုရင်အားတက်တော့မျိုးသမီးဖွဲ့တွေပုံများလာတယ်ဆိုပေမဲ့ကျွန်မမြင်တာကတော့ကျွန်တော်တို့ရေရှည်တိတိကျကျနဲ့လုပ်နိုင်ဖို့အတွက်တော့ကျွန်တော်တို့မျိုးသမီးဖွဲ့ရာဒီထက်ပိုပြီးတော့တောင်လဲတောင်လဲပေါ့နော်ဒီအမေရိကန်မှာလည်းပြောကြတယ်လို့ပေါ့မျိုးသမီးရေထောက်ရှားမှုအကြီးကြီးပေါ့နော်ဒီလိုဟာမျိုးကိုအစင်တစိုက်လုပ်ဖို့အတွက်ကတော့ကျွန်တော်တို့အများကြီးစူးစမ်းအောင်ပဲလို့ယူဆတယ်အဲ့လိုစူးစမ်းတဲ့အခါမှာလည်းကျွန်တော်တို့မှာဒီပညာပိုင်းဆိုင်ရာငွေကြေးပိုင်းဆိုင်ရာတွေကလည်းအခုမှတော့ပြုံးရင်းကန်ရင်းနဲ့လုပ်နေရတဲ့အတွက်ဒါတွေလည်းပါမယ်နောက်တစ်ခုကတော့ကျွန်တော်တို့တိုင်းပြည်မှာကအစစ်စိုးရလက်အောက်မှာလည်းနှစ်ခြေလမ်းများနေခဲ့ရတဲ့အတွက်လူတွေဟာတယောက်နဲ့တယောက်မယုံကြည်မှုတွေတန်လျာရှိမှုတွေဒါမျိုးတွေကလည်းပဲနေရာမှောင်မဆူရှိနေတဲ့အခါကျတော့ပူပေါင်းဆောင်ရွက်တဲ့အခါမှာတရားနယ်တရားနားလည်မှုရအောင်အလုံးကြည့်မှုရအောင်လုပ်တဲ့အခါမှာတော့အခုထိတော့အခက်အခဲမှုရရရှိတာမန်ပြည်သူတွေအနေနဲ့ဆိုရင်တော့အမျိုးသမီးတွေပေါ်အစမ်းဖက်တာမျိုးတွေဆိုတာအရင်ကကရာဇဝတ်ကြောင့်အရေးယူလို့ရတယ်လို့ဒါကအမှုရောက်တယ်ဆိုတာကိုသိမသိဘူးအခုနောက်ကြတယ်အပောင်းဝင်ကျမတို့ရဲ့အထူးတင်ပြမှုတွေလှုပ်လာတဲ့အခါကျတော့မီဒီယာတွေကတစင်နေတာတွေကိုထုတ်ပေါ်ပြောဆိုမှုတွေရှိလာတဲ့အခါကျတော့ဒါတွေဟာအရေးယူလို့ရတယ်တိုင်တန်းလို့ရတယ်ဆိုပြီးတော့ပိုတိလာတဲ့အရင်တော့ဆိုရင်တော့ဒါတွေကရှက်ပြီးကြောက်ပြီးတော့သူတို့မှရင်ကုန်နှုတ်ပိတ်ပြီးတော့ခံရတဲ့သူကပိုပြီးနှင်းနာမှုတွေရှိတယ်အခုတော့အနည်းဆုံးတော့သူတို့တိုင်တန်းရမယ်ဒါတွေကိုတိုင်မြင်ရမယ်ဆိုတဲ့ဟာတွေကိုပိုပြီးတိလာတော့တိုးတက်တက်ပြောင်းလဲမှုလို့ပြောလို့ရပါတယ
်ဟုတ်ကဲ့နောက်တစ်ခုကျမလေ့လာမိတာကပေါ့နော်ခုဒေါန်ဆန်းစုကြည်ကတော့နိုင်ငံတော်အကြံပေးပုဂ္ဂိုလ်ပေါ့နော်ဆုရခေါင်းဆောင်သူဖြစ်လာပြီမလို့လေနိုင်ငံရေးမှာအမျိုးသမီးများပါဝင်ထုတ်ရှားမှုနည်းတယ်လို့ခေါင်းဆောင်ပိုင်းမှာလေအဆုံးဖြတ်ပေးနိုင်မယ့်နေရာတွေမှာအမျိုးသမီးတွေရဲ့အခန်းကဏ္ဍကနည်းပါးဆဲရှိတာကျွန်မတွေ့ရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့မခင်လေးဘလူတုံ့ပြန်ခြင်းမလဲရှင်
အဲ့ဒါအမှန်ပါပဲဒီအမျိုးသမီးတွေခေါင်းဆောင်မှုနေရာမှာကတော့ဟိုအားနည်းနေသေးတယ်ဆိုတာအမှန်ပါပဲပြီးခဲ့တဲ့2015ရွေးကောက်ပွဲမှာကျွန်တော်တို့ကလူကြီးရာဆရာဆိုင်တော်ကျော်လို့တော်တယ်ကိုရောက်လာဆိုင်နေပေါ့နော်။ဆားနေရာတွေမှာလည်းဒီလိုပါပဲ။အားနေနေသေးတယ်။ဟိုစီဝါရေးကဏ္ဍမှာထူးချွန်တဲ့လူကြီးတွေတော့ရှိနေတယ်ပေါ့နော်။ဒါပေမဲ့အဲ့နေတဲ့ကြားရရပဲနေတဲ့အထက်မှာမှတချို့တော့အများစုပေါ့နော်။လူကြီးတွေကတော်တော်မှတက်တက်ကြွကြွနဲ့သူတို့တွေကအမျိုးသားတွေနဲ့ရန်သူစွမ်းဆောင်နိုင်နေဆိုတာကိုပြောဖို့တော်လဲသူစူးစမ်းနေရတွေ့ရတဲ့အတွက်ဒါကတော့အားရစရာကောင်းဘူး။ဒါပေမဲ့ဒီမှာတော့ delay လေးရိုက်ကြအောင်လား။ဘာကြောင့်မှမသိတဲ့ပေါ့နော်အကြောင်းပေါင်းများစွာကြောင့်ပေါ့နော်ကျွန်တော်တို့အမျိုးသမီးတွေကိုယ်တိုင်ကိုယ်ကလည်းအမျိုးသမီးဆိုတာဒီလိုပဲနေရမယ်ဆိုတဲ့အစဉ်လာတဲ့ကရုံးမထွက်နိုင်တာလည်းသက်တနာတစ်ခုဖြစ်နေပါလေ။နောက်တစ်ခုကတော့တောင်ဝင်ရှိတဲ့လူတွေအစိုးရနော်ဟိုဟာဆက်မှတ်သူတွေကအမျိုးသမီးတွေကိုဒီလိုခေါင်းဆောင်မှုနေရာတွေမှာပါဝင်အောင်နိုင်ငံရေးမှာပိုပါဝင်လာအောင်ဟိုတကယ်ကိုမှစီမံကိန်းတွေအစီအစဉ်လေးနဲ့စနစ်တကျရေးရှိစီမံကိန်းလေးနဲ့ဆောင်ရွက်တင်တယ်လို့ထင်ပါတယ်။ကျမတို့လိုမျိုးမျိုးမိအဖွဲ့လေးတွေကဆောင်ရွက်တယ်ဆိုတော့လက်တဆုပ်စာလေးကိုပဲကျမတို့ဟိုကူညီပေးနိုင်မှာပါ။ဟိုနိုင်ငံတော်မှာတာဝန်ရှိတဲ့သူတွေကစီမံကိန်းအစီအစဉ်လေးနဲ့စနစ်တကျရေးရှိစီမံကိန်းတွေဆွဲပြီးလုပ်မှတာဒီနောက်5နှစ်မှနောက်10နှစ်မှတက်လက်ပိုင်းအမျိုးသမီးတွေအထိပ်ပိုင်းနေရာတွေရောက်လာမယ်ကျမတို့တိုင်းပြည်တာဝန်တွေကိုဖျောက်ချောင်းထမ်းနိုင်မယ်ဖို့စဉ်းစဉ်ဖြစ်နေမယ်ဆိုတဲ့ဟာမျိုးတော့ရှိတဲ့အတွက်တောင်းရှိတဲ့သူတွေအနေနဲ့ပို့ပြီးတော့ဒီထက်ကောင်းမွန်တဲ့စီမံကိန်းတွေအစီအစဉ်တွေနဲ့ဆောင်ရွက်တင်ပြီးလို့တော့ကျွန်မထင်ပါတယ်။
ကျွန်မနောက်ဆုံးအနေနဲ့မေးချင်တာကမခင်လေးရဲ့မြို့သမီးများခွေးရင်းနဲ့ပတ်သက်ပြီးတော့ကျူပန်းဆောင်ရွက်ရမှာမြင်စီကြီးနဲ့အိမ်မက်ကဘာပါလဲရှင်
။အဲ့ဒါကတော့ကျမတို့ကျမတန်းသူတယောက်နဲ့တယောက်ကိုလက်တွဲဆောင်ရွက်ပြီးတော့ကျမတို့အခုလိုအချိန်မှာတိုင်းပြည်ကနေထူထောင်ရေးဆောင်ရွက်နေတဲ့အချိန်မှာကိုတက်နိုင်တဲ့ဘက်ကနေဝန်ဝင်ကူညီဆောင်ရွက်ဖို့ပါပဲ။အဲ့လိုဆောင်ရွက်ဖို့ဆိုတာနိုင်ငံရေးလုပ်ငန်းမှာစီးပွားရေးမှာဦးဆောင်နေမှာမဟုတ်ပဲကိုမိသားစုဘွားမှာပဲကိုမိသားစုတွေဟိုအမြင်ဖွင့်မှုတာသမီးတွေအတွက်ဒီလိုဟာမျိုးတွေမှာပါအစမျိုးသမီးတွေအားစမ်းဆောင်ရေးရှိတဲ့ဦးဆောင်နိုင်တဲ့မျိုးသမီးတွေဖြစ်အောင်စံပြမျိုးသမီးတွေဖြစ်အောင်လှူဆောင်ပြနိုင်တဲ့ဟာမျိုးရှိစေတင်တာကျမရဲ့အိမ်မက်ပါ။ဒါမှသာကျမတို့ဟိုအမျိုးသမီးတွေကိုအမျိုးသားတွေကိုအစားပေါင်းဝင်ခြင်းကပါလေးစားအတူယူပြီးတော့ဒီလိုဆိုဆံပြပုဂ္ဂိုလ်မျိုးအဖြစ်သဘောထားပြီးတော့ဝိုင်းဝန်းကြိုးစားလာမယ်လို့ထင်ပါတယ်။တကယ်တော့ဘယ်သူမှနေရာပေးကြမလို့ခွင့်ရေးဆိုတာလည်းမိုးရပါနိုင်လို့ဖြစ်ပေမဲ့ဒီလိုခွင့်ရေးတွေနေရာတွေကိုကျွန်တော်တို့တိတ်ပြီးကြောလို့မရတဲ့အခြေအနေမျိုးမှာကတော့ကျွန်တော်တို့အမျိုးသမီးတွေကဒီထက်ပိုပြီးတော့ကြိုးစားပြရမယ်အလုပ်လုပ်ပြရမယ်အဲ့လိုအလုပ်လုပ်ပြဖို့လည်းအားလုံးညီညွတ်လုပ်ဖို့လိုမယ်ဆိုတာကျွန်တော်ကပြောချင်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မခင်နေ
ဒေါ်လာလာသန်းတင်ဆက်တဲ့အမျိုးသမီးကန္တာနားဆင်ရပြီးအခုတခါတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ် အမေရိကန်ပြည်ထောင်စုရဲ့အော်တိုဘာလာအတွင်းအောင်းမေးပွဲအဖြစ်ပျက်တွေကိုကိုအောင်ကစူးစီးတင်ဆက်ထားပါ
ရဲ့အင်းမြစ်တဘာဝတယံဇာတာတွေကိုမဆုံးရှုံးရစေဘူးလုပ်ငန်းခွင်ဒါမှမဟုတ်နေအိမ်တွေကနေအသုံးပြုပြီးသားရေတွေကိုပြန်လည်အသုံးပြုနိုင်အောင်အစစ်မြစ်နည်းပညာတွေတုံးပြီးဆောင်ရွက်လာကြပါတယ်အသုံးပြုပြီးသားရေတွေကိုအညစ်အကြေးတွေစွန့်ပစ်ပစ္စည်းတွေကနေခွဲခြားပေးရုံသာမကပဲမမြင်ရတဲ့အညစ်အကြေးတက်တွေကနေအနီးဝန်းကျင်ကတဘာဝရေတွေကိုလည်းအစိတ်မဖြစ်ရလေအောင်ဝါရှင်တန်ဒီစီကရေစိုးရေညစ်ပြန်လည်တန့်စင်ရေးဆက်ရုံမှာဘလို့ပြန်လည်တန့်စင်ပေးနေလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါဝါရှင်တန်ဒီစီကရေပြန်လည်တန့်စင်တဲ့ဆက်ရုံဟာအစစ်မြစ်နည်းပညာတုံဆက်ရုံကြီးတည်ုံဖြစ်ပါတယ်ရေတန့်စင်ရေးလုပ်ငန်းအင်ဂျင်နီယာခရစ်ပီယော့ကရေဘလောက်များများတန့်စင်ပေးရလဲဆိုတဲ့အကြောင်းအခုလိုရှင်းပြပါတယ်
Retreat flow that comes in from
လူပေါင်းနှစ်တန်းလောက်တုံးဆွဲခဲ့တဲ့ရေတွေကိုဒီမှာပြန်ပြီးတော့တန့်စင်ပေးနေရပါတယ
်မြေဧက150ပေါ်မှာတိဆောက်ထားတဲ့ဝါရှင်တန်ဒီစီအနောက်တောင်ပိုင်းကရေပြန်လည်တန့်စင်ဆက်ရုံမှာရေစိုးရေညစ်တွေထဲကနေဇီဝအညစ်အကြေးတွေကိုနောက်ဆုံးပေါ်နည်းပညာတွေတုံးပြီးတော့ဖယ်ရှားပါတယ်ပထမဦးဆုံးအစ်စ်မှာတော့ရေထဲကအမိုက်ထရိုက်တွေကိုဖယ်ရှားရပါတယ်လို့ပီယော့ကပြောရတယ
် And it's really trash it's the one thing at the plant
ဒါကအမိုက်တွေပါပဲဒီကဘာမြေမှာဓာတ်တွေကိုဘလို့မှအသုံးချလို့မရတော့ပါဘူ
းအမိုက်တွေကိုဖယ်ထုတ်ပြီးတဲ့နောက်မှာတော့ဘောလုံးကွင်းနှကွင်းစာအခြေပမာဏရှိတဲ့ရေစစ်ကံမှာဖြတ်တန်းစီးဆင်းနေတဲ့ရေတွေကိုဘလို့တန့်စင်နေလဲဆိုတဲ့အကြောင်းပီယော့ကပြောရတယ
် Microbial mass as you can see swirling in the water are
specific ပင်လယ်အတွင်းရေစိုးရေညစ်တွေစီးဝင်မသွားစေဘူးရေထဲမှာရှိတဲ့ဇီဝပိုးမွှားတွေဟာနိုက်ထရိုဂျင်ကိုနိုက်ထရိုဂျင်ဓာတ်ငွေ့ဖြစ်နေပြောင်းလဲပေးလိုက်ပါတယ
်။အဲဒီနောက်တော့ကာဗွန်အပြည့်ပါဝင်တဲ့ဇီဝပိုးမွှားတွေကိုစွမ်းအားဖြင့်ပြောင်းလဲပေးတဲ့နေရာကိုပို့ဆောင်ပေးပြီးစွမ်းအင်ထုတ်လုပ်တယ်လို့ဆိုရတယ
်။ That microbial mass is now filled with carbon.
ဒီနေရာကမြို့ရဲ့ wifi လို့ပြောလို့ရပါတယ်။ဒီနေရာမှာဇီဝပိုးမွှားတွေလာစုနေပြီးတော့ဓာတ်ငွေ့ထွက်လာဖို့သူတို့ကအချင်းချင်းဓာတ်ပြုပေါင်းဆက်ပါတယ
်။ Washington DC ကဒီရေပြောင်းလဲတန့်စင်တဲ့ဆက်ယုံအတွက်လိုအပ်တဲ့ဓာတ်အားပမာဏ25 MW ရဲ့သုံးပုံတစ်ပုံကိုအဲ့ဒီတန်ငွေတွေနဲ့ပြန်ပြီးတော့ထုတ်လုပ်ပါတယ်။ဒါ့အပြင်ရေတန့်စင်ဆက်ယုံကနေစစ်ယူရရှိတဲ့အနေနဲ့တွေကိုမြေဩဇာအဖြစ်လည်းပြန်သုံးချနိုင်တယ်လို့ပြောကဆိုရတယ
်။ What once was a waste product is now a valuable resource.
အမှတ်တရဖြစ်ခဲ့တာတွေဟာအခုတော့တန်ဖိုးရှိနေပါပြီ။ဒါတွေကိုအိမ်မှာရှိတဲ့ဥယျာဉ်တွေကပန်းမင်တွေအတွက်မြေဩဇာအဖြစ်သုံးပါလေ။ခရမ်းကျင်သီးတခွားသီးပင်တွေအတွက်လည်းသုံးပြီးတော့အဲ့ဒီအသီးနှံတွေကိုကျွန်တော်စားပါတယ်။မိသားစုကိုလည်းကျွေးပါတယ်။ဘာမှအန္တရာယ်မရှိပါဘူး။
အမေရိကန်ပြည်ထောင်စုမှာမကြာခဏဆိုသလိုမုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေဖြစ်နေပြီးတန့်စင်နေရတဲ့ရေပမာဏတိုးလာပေမဲ့ဒေသရင်းကဂေဟစနစ်ကိုထိန်းသိမ်းမှုအတွက်တော့ဒီဆက်ယုံအနေနဲ့ဆွမ်းအားအပြည့်နဲ့ဆောင်ရွက်နိုင်တယ်လို့ဆိုပါတယ်ခင်ဗျာအခုတခါတော့နာဇီတွေရဲ့လူအစုလိုက်ပြုံလဲတပ်ဖြတ်မှုအကြောင်းမှတ်တမ်းတင်ထားတဲ့ဗီဒီယိုတွေကို Los Angeles ကပြတိုင်မှာပြသနေတဲ့အကြောင်းတင်ပြပေးပါမယ်ဟောလီဝုဒ်ရဲ့နာမည်ကျော်ရုပ်ရှင်ဒါရိုက်တာ3ဦးဟာဒုတိယကမ္ဘာစစ်ကာလကနာဇီတွေရဲ့ရက်စက်ကြမ်းကြုတ်မှုတွေကိုကိုယ်တိုင်ရုပ်ရှင်ရိုက်ကူးမှတ်တမ်းတင်နိုင်ခဲ့ပါတယ်။အခုအခါမှာတော့ကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့ကပြတိုက်တစ်ခုမှာ John Ford, George Stevens နဲ့ Samuel Fuller တို့ရဲ့နာဇီအကြီးစခန်းကအခြေအနေတွေကိုကောက်ကွက်ကွင်းကွင်းမြင်သာအောင်ရိုက်ကူးထားတာတွေကိုပြသထားပါတယ်။ပြတိုက်မှာအခုလို့ပြသဖို့စီစဉ်သူ Christian Delage က
With the intention to be presented as evidence if there was a kind of denial of the crimes committed by the Nazis.
Nazis ရဲ့ကျူးလွန်ခဲ့တဲ့ရာဇဝမှုတွေနဲ့ပတ်သက်ပြီးညံ့ညက်ထုတ်မယ်ဆိုရင်တပ်တွေပြလို့ရအောင်ယူရကျန်းနဲ့ပထမဆုံးရိုက်ကူးထားတာတွေပါ
။ Nazis တွေရဲ့ညံ့မှနှိမ့်ဆက်မှုကြောင့်ဂျူးလူမျိုး6တန်းလောက်သေဆုံးခဲ့ပြီးတော်တော်များများဟာအချင်းထောင်တွေမှာအဆိတ်ငွေပေးပြီးတော့အသက်ခံခဲ့ရတာပါ။နောက်ခံစကားပြောနဲ့ပြသထားတဲ့အထက်မှာဒါဟော့အချင်းစခန်းကအဆိတ်ငွေပေးတတ်တဲ့နေရာတွေလူတွေအပြစ်တင်ဆောင်ထားတဲ့ရထားတွေတွေနဲ့မြေပြင်ပေါ်မှာစုပုံထားတဲ့တည်ဆုံးသူရုပ်အလောင်းတွေပါဝင်ပါတယ
် And all these units you know they were professional they had a certain liberty in doing what they wanted
ဒီရိုက်ကူးရေးဖွဲ့အနေနဲ့သူတို့ရိုက်ကူးကျင်တာကိုလွတ်လွတ်လပ်လပ်ရိုက်ကူးခွင့်ရခဲ့ပါတယ်နောက်ပြီးတချို့ငယ်ရွယ်တဲ့တပ်ဖွဲ့ဝင်တွေကိုလည်းဓာတ်ပုံဗီဒီယိုရိုက်ကူးရေးသင်တန်းတွေဖေးပါတယ်နာဇီတွေရဲ့တပ်ဖြတ်မှုတွေကိုလည်းမှတ်တမ်းတင်နိုင်ခဲ့သူတွေပါ
နာဇီတွေလက်ကနေလွတ်မြောက်လာပြီးအခုခါမှာ Los Angeles မြို့ဝန်းကျင်မှာနေထိုင်ကြသူတွေကိုဒီမှတ်တမ်းရုပ်ရှင်အထူးပဲပြသခဲ့ပါတယ် Henry Oster ဟာကလေးငယ်ဘဝရုံးကနာဇီတွေရဲ့နာမည်ကျော် Auschwitz အချင်းစခန်းမှာချုပ်နှောင်ခံခဲ့ရဘူးပါတယ
် So this is something I think if possible every city in the world should see
တကယ်လို့ဖြစ်နိုင်မယ်ဆိုရင်လူအစုလိုက်ပြုံလိုက်နှင်းပန်းတက်ပြတ်မှုကနေဘလို့အသက်ရှင်ကြံတယ်လဲဆိုတာနဲ့နိုင်ငံတိုင်းနိုင်ငံဟာတာမန်လုံယုံလုံစင်လို့သဘောထားပြီး လူသားတွေကိုရရဆက်ဆက်ညှဉ်းပန်းတပ်ဖြတ်ခဲ့တာနဲ့ပတ်သက်လို့ကွင်းကွင်းကွက်ကွက်မြင်သာအောင်ရိုက်ကူးထားတဲ့ဒီမှတ်တမ်းရုပ်ရှင်ကိုကဘာပေါ်ကမြို့တိုင်းမှာပြသပါတယ
် From Hollywood to Nuremberg ဆိုတဲ့မှတ်တမ်းရုပ်ရှင်ကို Los Angeles မြို့မှာ2008ခုနှစ် April လအထိပြသသွားမှာဖြစ်ပါတယ်ခင်ဗျာသောဘောက်ရာဒီပွဲတော်လည်းဖြစ်တဲ့ Halloween ပွဲတော်ကိုအရင်တုန်းကအနောက်နိုင်ငံတွေမှသာအဓိကကျင်းပကြပေမဲ့အခုခါမှာတော့ကမ္ဘာတဝန်းကျင်းပလာကြပါတယ်။အော်တိုဘာလ31ရက်နေ့မှာကြာရောက်တဲ့ Halloween နေ့မှာဆိုရင်ကလေးတွေကသူတို့ကြက်ရရုပ်ရှင်တွေက Superman, Batman စတဲ့လူစမ်းကောင်းတွေဝတ်တဲ့အဝတ်အစားတွေချစ်စရာကောင်းတဲ့တိရစ္ဆာန်ဝတ်စုံတွေကိုဝတ်တယ်လို့တခြားကြောက်စရာကောင်းတဲ့ဝတ်ရုံတွေကိုဝတ်ပြီးတိမ်တဆင်းအိမ်တွေရှေ့မှာချထားတဲ့ Chocolate ကြားလုံးစတာတွေကိုလိုသလောက်လိုက်ယူကြပါတယ်။
ဟုတ်ပါတယ်ဟိုတုန်းကဆိုရင်ကလေးတွေကသာ Halloween ပွဲကိုပြောကြပေမဲ့လည်းအခုဆိုလို့ရှိရင်ဒီ Halloween ပွဲကိုလူကြီးတွေကလည်းပြောစရာအားလည်းရဲ့အဖြစ်တောင်မှတ်ယူထားကြပါတယ် Washington DC မှာနိုင်ငံတကာကလူမျိုးပေါင်းစုံနေထိုင်ကြတာဆိုတော့နိုင်ငံတကာတယုံတွေမှာလည်း Halloween ပါတီတွေကျင်းပကြတာမှာရိုးရာအစားအစာအကတောက်စရာတွေနဲ့တယုံတွေကဧည့်ခံနေရှိပါတယ်ဒါပြင် Washington DC ရဲ့နာမည်ကြီးဟိုတယ်တွေမြင့်တွင်းအပျော်စီးသင်္ဘောတွေပေါ်မှာလည်း Halloween ပါတီတွေကိုကျင်းပကြပါတယ်
အမေရိကမှာကျေးဇူးတော်နေ့နဲ့ Halloween နေ့မှာရွှေပြုံသီးတွေကတော့မပါမပြီးပါရွှေပြုံသီးကိုထိတ်ဖွင့်အထဲတွေကအစီတွေကိုထုတ်ပြီးတော့မျက်နှာပုံတံမျက်လုံးနဲ့နှာခေါင်းနေရာတွေကိုလှီထုတ်ပြီးအိမ်ရှိတွေမှာခြားထားတဲ့သလိုစွပြုတ်မုံချိုတွေလှုပ်ပြီးတော့ဝေပေးတာတွေလည်းရှိပါတယ်ဒါပြင်အခုလိုအချိန်မှာဖျုံသီးပြိုင်ပွဲဆိုပြီးတော့လည်းကျင်းပကြလိမ့်ရှိပါတယ်အမေရိကန်နောက်ဖက်ချမ်း Oregon ပြည်နယ်က Tualatin မြို့မှာတော့ဖျုံသီးစိုက်ပြိုင်ပွဲကျင်းပပါတယ်ဘေးစိုက်ခင်းကနေအကြီးဆုံးဖျုံသီးတီးလဲဆိုတော့ကိုပြင်ကြတာပါဘသူကအကြီးဆုံးစိုက်ပျိုးနိုင်တယ်ဆိုတာပြင်ဖယုံသီးကိုလှေလို့စီးပြီးတော့လဲလှော်ခတ်ပြီးတော့ပြိုင်ပွဲဝင်ကြပါသေးတယ်ဖယုံသီးလှေပြိုင်ပွဲကိုလွန်ခဲ့တဲ့14နှစ်ကတည်းကစတင်ကျင်းပလာခဲ့တာဖြစ်ပြီးပြိုင်ပွဲဝင်ခဲ့သူစီလီယာဟက်ကပြိုင်ပွဲအကြောင်းသူဘယ်လိုသိခဲ့လဲဆိုတာကိုအခုလိုရှင်းပြပါရစေ
Well, I read about this giant pumpkin regatta about a
ဖယုံသီးကြီးတွေကိုလှေလို့ပြီးစီးတဲ့ပြိုင်ပွဲအကြောင်းကိုလွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကဖတ်ရပါတယ်အဲ့နောက်ပြိုင်ပွဲအကြောင်းကုခဲမှာရှားပြီးဖက်ပြီးတော့ပြိုင်ပွဲဝင်ခဲ့တာပါ
။ယာဒီကူးပြောင်းချိန်မှာပျော်ပျော်ရွှင်ရွှင်နဲ့ဖယုံသီးလှေပြိုင်ပွဲဆင်နွှဲကြတဲ့အကြောင်းကိုတော့ Tualatin မြို့အပန်းဖြေအားကစားရေးရာကော်မတီအဖွဲ့ဝင် Heidi Marx ကအခုလိုရှင်းပြပါရစေ
။ We have four heaps. The first heap is the growers who grow the pumpkins.
ပြိုင်ပွဲမှာအဆင့်၄ဆင့်နဲ့ပြိုင်တာပါ။ဖယုံသီးပြိုင်ပွဲမှာအကြီးဆုံးစိုက်ပျိုးနိုင်သူကိုပေးတဲ့စုပြီးတော့ဖယုံသီးအလှဆင်ပြိုင်ပွဲနောက်အမြန်ဆုံးဘလို့အလှဆင်နိုင်လဲဆိုရရဲ့ဖယုံသီးကိုလှေလုတ်ပြီးတော့ဘသူအမြန်ဆုံးလှော်ခတ်နိုင်လဲဆိုရတွေလည်းစုပေးပါတယ
်ဖယုံသီးလေပြိုင်ပွဲမှာပါဝင်သူတွေဟာ Captain America, Santa Claus, ဝစ်စုံတွေဝစ်စင်ပြီးပြိုင်ပွဲဝင်ကြပါတယ်ပြိုင်ပွဲကို၃ရက်တာကျင်းပလေရှိပြီးဘသူမစိုးပါဝင်ရှင်ပြိုင်လို့ရပါတယ်ခင်ဗျာ
ကိုအောင်ရဲ့တုဒ္ဒဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအပြီးမှာတော့အခုတခါသိပ္ပံနဲ့ဤပညာကန္တာကိုတင်ဆက်ပါမယ်။ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်တာပ
ါ။ Acid deposition လို့ခေါ်တဲ့ acid တွေအနေချတယ်လို့စုဝေးပြီးကြာရောက်တာကို acid မိုးလို့ခေါ်ပါတယ်။ဒီတစ်ပတ်တော့ဒီ acid မိုးရဲ့သဘောသဘာဝနဲ့ပတ်သက်ပြီးသဘာဝဝန်ကျင် engineer ဒေါ်အေးကြီးကပြောပြပေးမှာပါ။
သမားအဆင်ရော acid mole လို့ပြောကြတယ်သိပ္ပံနည်းအရဆိုလို့ရှိ acidic deposition လို့ခေါ်တယ်သူကမိုးတွေမကတည်ဘူးသူကအချောက်လဲကျတယ်အဆိုလဲကျတယ် sulfur dioxide တွေ nitrogen oxide တွေနေတူးတဲ့ကိုရောက်သွားမယ်ရောက်သွားပြီးအဲ့မှာရေရှိတယ် oxygen ရှိတယ်နောက် oxygen ကိုတုံးပြီးတော့တပ်ပြုတ်လို့ရတဲ့အရာတွေနေတူးတဲ့မှာရှိတယ်အဲ့ဒါတွေနဲ့ပေါင်းပြီးလို့ရှိရင်များပြတဲ့ acid ပါတဲ့ drop down တွေဖြစ်လာတယ်တချို့ကကဘာမီပေါ်ကို6တွေးတဲ့အတွင်းပြင်ပုံတံအဖြစ်ပြန်ကျလာတယ်။တချို့ကဆိုးစစ်တဲ့ပုံတံအဖြစ်ကျလာတယ်။6တွေးတဲ့ပုံတံနဲ့ကျလာတယ်ဆိုတော့ဗာလဲဆိုရင်တန်းငွေအနေနဲ့အမှုံအနေနဲ့ကျလာတာ။ဆိုးစစ်တဲ့အနေနဲ့ဆိုတာကြတော့မိုးအနေနဲ့ကျမယ်၊ဆင်းနေအနေနဲ့ပြမယ်၊မြူအနေနဲ့ကျမယ်၊မြူတွေမှိုင်းတာဒါမျိုးလည်းဖြစ်နိုင်တယ
်။အဆင်မိုးနဲ့သဘာဝမိုးရေပါကွာခြားပါတယ်။
တဘာဝအတိုင်းနာတဲ့မိုးဆိုတာအညစ်အကြေးတွေမပါဘဲနဲ့ကျလာတဲ့မိုးရေ။များသောအားဖြင့် pH ကအားဒသမ6ရှိတယ်။ pH ဆိုတာဒီအရေးတစ်ခုမှာ hydrogen ion နဲ့မာနိုင်တဲ့အတိုင်းအစဘယ်လောက်ရှိတယ်လဲဆိုတိုင်းနဲ့အတိုင်းတာသတ်မှတ်ချက်ဖြစ်တယ်။ pH စကေးက7ကနေ14အထိရှိတယ်။အလဲမှာကြားနေဖြစ်တဲ့ pH က9အဲ့တော့ pH က9ထက်နည်းလို့ရှိရင်သူက acid တက်များတယ်။ p
pH က9ထက်များလို့ရှိရင် acid အနည်းပြီးတော့ alkali လို့ခေါ်တဲ့ acid ဓာတ်တွေကများလာတယ်။ဗမာကမိုးရဲ့ pH က 5.6 လောက်ဖြစ်နေတယ်။ဘာဖြစ်လို့ 5.6 ဖြစ်နေလဲဆိုတော့ဘာဝအားဖြင့်ကာဗွန်ဒိုင်အောက်ဆိုက်တွေရှိတယ်လေထုထဲမှာအဲ့ကာဗွန်ဒိုင်အောက်ဆိုက်တွေကမိုးရေထဲမှာနည်းနည်းပါးပါးပျော်တဲ့ခါကျတော့ကာဗွန်နဲ့အက်ဆစ်ဖြစ်တယ်အကွန်နဲ့အက်ဆစ်ကမိုးရေထဲမှာပျော်နေတော့အမိုးရေရဲ့တဘာဝကနည်းနည်းအက်ဆစ်တက်ကလေးတော့ပါတယ်အဲ့ကာဗွန်နဲ့အက်ဆစ်ကပျော်တဲ့အက်ဆစ်ကလေးဖြစ်တယ်ဒါဖြစ်ရင်တကယ် acid rain ဆိုတာပါလဲဆိုလို့ရှိရင် H2SO4 လို့ခေါ်တဲ့ sulfuric acid နဲ့ဓာတုသင်္ကေတ HNO3 နဲ့ပျော်တဲ့ nitric acid တွေကို acid mole လို့ခေါ်ကြတာဖြစ်တယ် sulfuric acid ဆိုရင် sulfide dioxidesulfur dioxide ကလေထဲရောက်သွားတဲ့ sulfur dioxide ကအောက်ဆီဂျင်ရဲ့ရေရဲ့ပေါင်းပြီးတော့ sulfuric acid ဖြစ်တယ်။ nitrogen oxide ကကြတော့လေထဲမှာရှိတဲ့အောက်ဆီဂျင်ရဲ့ရေရဲ့ပေါင်းပြီးတော့ nitric acid ဖြစ်တယ်။အဲ့တော့ဒီ acid တွေကခုန carbonic acid တော့မဟုတ်သူကအမတန်ပြင်းတဲ့ acid တွေဖြစ်တယ်။အဲ့ဒါကို acid mole လို့ခေါ်ကြတယ်။အဲ့ဒီ sulfur dioxide တို့ nitrogen oxide တို့တွေကစိုက်ရုံအလုံးယုံနေမိကိုခေါင်းထဲ acid ထွက်လာတာဖြစ်တယ
်။ acid mole ဟာလူသားတွေကြောင့်ဖြစ်လာတတ်တယ်လို့တဘာဝဖြစ်စဉ်တွေကြောင့်လည်းပေါ်လာတတ်ပါတယ
်။မီးရောင်တွေပေါက်တဲ့အခါမှာမီးရောင်တွေကတံခွေထဲမှာ hydrochloric acid တွေပါပါတယ်။အဲ့ hydrochloric ကရေနဲ့ပေါင်းလို့ရှိရင်ခဏဖြစ်တဲ့ acid မျိုးဖြစ်မယ်။အဲ့တော့ hydrochloric acid ကလည်းပြင်းတဲ့ acid ပဲ။ဒါမျိုးဖြစ်တာမျိုးတွေ Alaska တို့ New Zealand တို့မှာလည်းရှိတယ်။အများသောမီးရောင်တွေမှာပေါက်မယ်ဆိုလို့ရှိရင်ရေငွေ့တွေပါတယ်၊ carbon dioxide တွေ၊ sulfur dioxide တွေ၊ hydrogen sulfide တွေ၊ carbon monoxide တွေပါတယ်၊ hydrogen chloride တွေ၊ hydrogen fluoride တွေပါတယ်။အဲ့ဒါတွေကလေထဲမှာရေတွေနဲ့ပေါင်းပြီးတော့ acid mole ဆိုပြီးတော့သဘာဝအားဖြင့်ဖြစ်တတ်တယ်
။ acid mole ဖြစ်စေတဲ့ဓာတ်တွေဘယ်လိုပြန့်နှံ့နိုင်လဲဆိုတာကိုကြည့်ရအောင်ပါ။
acid mole က sulfur dioxide တွေနောက် oxygen oxide တို့ထုတ်လွှင့်လိုက်တဲ့နေရာရဲ့လေဆုံးလေအောက်မှာဖြစ်နေရှိတယ်။သို့တော်အဝေးကိုလည်းသူကခါနဲ့တဲဆောင်သွားနိုင်ပြောကြမယ်ဆိုတဘာဝအပြောက်ဖြစ်တဲ့ acid mole ပဲဒီမှာအင်ဒိုနီးရှားမှာရှိတဲ့ဂျာဗာနဲ့ဆူမာထရာကျမှာမီးတောင်ကျွန်းလေးရှိတယ်။1883ခုနှစ်ကဆိုလို့ရှိရင်ပေါက်လိုက်တာမြူလေးတွေဆိုင်းပြီးတော့အဆိုင်ခဲတွေကပါလာတာ73ရက်ကြာတဲ့အခါမှာနယူးယောက်ကိုရောက်လာပါတယ်အမေရိကန်ပြည်ကအဲ့လိုဆိုတော့သူတို့ကအကြာကြီးအဝေးသွားနိုင်တယ်ဒါကြောင့် acid rain ပြဿနာဟာဒေသတစ်ခုတည်းပဲဝင်းကျင်တစ်ခုတည်းဖြစ်နေတာမဟုတ်ဘူး။အဲ့ပတ်ဝန်းကျင်မှာအကုန်ဖြစ်မှာပဲ
။ acid mole ဖြစ်စေတဲ့ဓာတ်တွေထဲမှာအနည်းကြီးတဲ့ဓာတ်တွေပါနေပါတယ်
။ sulfur dioxide ကရှူလိုက်မိလို့ရှိရင်အသက်ရှူလန်းကြောင်းမှာပြဿနာတွေဖြစ်တယ်။ nitrogen oxide ဆိုတာမှလည်း nitric oxide နဲ့ nitrogen dioxide ရှိတယ်။နောက် nitric acid nitric acid တွေရှိတယ်။ဒါပေမဲ့ nitrogen dioxide ဆိုလို့ရှိရင်တကယ်လို့ပေါ့ရှူတာများသွားမယ်ဆိုရင်ပန်းနိုင်ရင်ကျက်လို့ရှိရင်သူကပန်းနိုင်ရင်ကျက်တွေအရန်ထလာမယ်။ယိုးတန်းလူစီလေးပြွန်လန်းကြောင်းမှာရောင်းလာတာတွေဖြစ်မယ်။ nitrogen dioxide ကိုချိန်တူတူတင်းမှာပါဝင်တဲ့နှုံးများများကိုရှူလိုက်မိမယ်ဆိုလို့ရှိရင်အသက်ရှူနေပတ်သက်ပြီးပေးအံ့နေကြံ့ရမှုတွေဖြစ်တယ်။အဲ့တော့ဒီတန်းငွေတွေလေထဲရောက်သွားတဲ့ခါမှာရေနဲ့ပေါင်းပြီးလို့ရှိရင်အငွေတွေဖြစ်မယ်နော်။နောက်ပြီးတော့အရေးတွေဖြစ်မယ်။အဲ့တော့သူကပြန်ကျက်လာမယ်၊ခြောက်အနေနဲ့ကျမယ်၊အဆူအနေနဲ့ကျမယ်
။မြေပြင်မှာရှိနေတဲ့တက်ရှိတက်မဲတွေအပေါ်မှာ acid mole ရဲ့ဩဇာတက်ရောက်မှုဟာအဓိကအချက်နှစ်ချက်ပေါ်မူတည်နေပါလေ
။ပထမကမြေသားတွေရဲ့ပေါင်းဆက်ဖွဲ့စည်းပုံကဘယ်လိုရှိတယ်လဲဆိုတော့ပေါ့လေတည်တယ်နောက်တစ်ခုကအဲ့မြေသားမှာအောက်ခံကြောက်သားတွေပါရှိတယ်လေဆိုတာပေါ့လေတည်တယ်။ဥပမာအောက်ခံကြောက်သားကထုံးကြောက်ဖြစ်လို့ရှိရင် calcium carbonate နဲ့ဖွဲ့စည်းထားတယ်။သူက base လို့ခေါ်တဲ့ alkali dust ဓာတ်တွေရှိတဲ့ကြောင့်မလို့ acid မိုးရဲ့ဓာတ်ကိုပြန်ပြီးတော့ပြေသွားအောင်တော့ဓာတ်ပြုတ်နိုင်တယ်။ acid မိုးဓာတ်ကိုအထိခက်ကိုတက်တောင်ကြားရဲခံပေးနိုင်တဲ့ဆွမ်းရှိတယ်။ထုံးကြောက်တို့စခြင်းကြောက်တဲ့လုပ်တဲ့ရုပ်ထုတွေက acid မိုးရွာလိုက်ပြက်သွားတယ်ဆိုတော့အဲ့ကြောက်တွေက acid နဲ့ဓာတ်ပြုတ်လို့ဖြစ်တယ်။ဥပမာဂရိတန်းကြီးမှာရှိတဲ့အေသင်မြို့မှာရှိတဲ့ရှီဟောင်ရုပ်ထုတွေ၊နောက်အထင်းမှတ်ဆောက်အုံမော်ကွန်တန်ရုပ်ထုစတွေကစိုးစိုးဝါးဝါးပြက်သွားတာဟာ sulfide dioxide နဲ့တကွာသူကတစင်ဖြစ်လာတဲ့ညဉ့်ညမ်းနေအဲ့အရာတွေကြောင့်ဖြစ်တာ။တကယ်လို့ acid mole က granite တို့ quartz တို့ဆိုရင် granite ကနှံဖန်ချောက်ပေါ့ quartz ကတလင်းချောက်ပေါ့နော်။အဲ့ဒီချောက်တွေရှိတဲ့မြေကြီးကသူက acid ဓာတ်ကိုဖြည့်တိုင်းနဲ့ base ဓာတ်ပေါ့နော်။ alkali ဓာတ်နေတယ်။နေတဲ့အခါကျတော့ acid mole ကြာသွားတဲ့အခါမှာမြေကြီးကယိုရင်းပြည့်စည်ပြီးတော့မြေကြီးထဲမှာရှိတဲ့အဖိုတက်ရှိတဲ့အာယွန်တွေဖြစ်တဲ့ပိုတက်ဆီယမ်တို့ကယ်ဆီယမ်တို့မက်ဂနီဆီယမ်ဓာတ်တွေကထွက်လာတယ်။ဓာတ်တွေကတကယ်တကယ်ကအပင်တွေအာဟာရဖြစ်သုံးရမယ့်ဓာတ်တွေ။အဲ့တော့ဒီကအဖိုတက်ရှိတဲ့အာယွန်တွေကထွက်ပြီးတော့အဲ့နေရာမှာဟိုက်ဒရိုဂျင်အာယွန်တွေကရောက်လာတယ်။အဲ့တော့သူတို့ကမြေကြီးရဲ့ဆင်းထွက်သွားတယ်။အဲ့တော့ဒီဓာတ်တွေကိုအပင်ကနေမသုံးရတော့တဲ့သဘောရှိတယ်။အချို့ဟာကြာလို့ရှိနေတဲ့ကန်နာရလို့ဒေတာမျိုးပေါ့နော်ဥပမာစတီယုတ်ပြီးမှာအဲ့တဲ့ကန်နာရတွေမှာမှုန်နေတဲ့မှာငကိုတွေက calcium carbonate နဲ့တခြားဓာတ်ပေါင်းတွေပါနေတယ်အဲ့ အဲ့လေထဲမှာပါနေအဲ့တော့အက်ဆစ်မိုးတွေကယွာလိုက်တဲ့ခါကျတော့သူကဓာတ်ပြူတယ်အဲ့မှာယွယွမိုးရေတွေမှာပါကာဗွန်နဲ့အက်ဆစ်တွေကထွက်လာအောင်အဲ့မှာလေ pH တွေကများသွားဆိုလို့ရတာ base တက်တွေကများသွားတာပေါ့ဘာလို့လဲဆိုတော့ဒီလိုအမှုန်နည်းနဲ့ဓာတ်ပြူနေတဲ့ဖြစ်စဉ်ကြောင့်အဲ့လိုဖြစ်သွားတာရှိတယ်
။တဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးကြီးပါနောက်တစ်ပတ်မှာတော့ရေပြင်ပေါ်မှာအက်ဆစ်မိုးဩဇာတက်ရောက်မှုကိုပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
ဒေဗန်နဲ့နိဗ္ဗညာကဏ္ဍကိုနားဆင်ကြရပါခင်ဗျာ။လာမယ့်စနေည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမှာပါလဲ
။သောရရှိမြခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင်းအဲ့ဒီဒေသကမွတ်စလင်တွေတိုက်နဲ့ကြီးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပြီးမှာတော့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့နိုင်ငံတကာကလှုံ့ဆော်လာပါတယ်။မြန်မာစစ်ကောင်းဆောင်တွေပေါ်ဘာကြောင့်အခုလိုပြစ်မှတ်ထားအရေးယူဖို့လှုံ့ဆော်လာတာပါလဲဒီလိုပြစ်မှတ်ထားအရေးယူတန်ခတ်မှုတွေဟာမြန်မာဒီမိုကရေစီရဲ့အပြောင်းလဲဆောင်ရွက်မှုတွေအတွက်အထောက်အကူဖြစ်စေပါသလားအဟံတားဖြစ်စေပါသလားဆိုတာကိုဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာပါပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပို့ပေးထားမယ်ဆိုရင်တိုက်ရိုက်လေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ခင်ဗျာဒါမှမဟုတ်စာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-232-3994ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းညင်နဲ့ဆိုရင်တော့ VOA email လိပ်စာ bamis@voanews.com ကိုစာရေးသားနိုင်တယ်လို့စာရေးကတဆင့်ဆက်သွင်းမယ်ဆိုရင် VOA ရဲ့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်ဘိုးစာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်
ဒီကမ်းပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့မြန်မာစစ်ဖက်ရဲ့လှုပ်ရှားမှုတွေကိုရပ်ပစ်ဖို့အမေရိကန်ပြည်ထောင်စုကထောင်းဆိုလိုက်ပါတယ်။တမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားစဉ်တွင်အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးတော့အစိုးရပူပန်မိကြောင်းပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။ကုလသမဂ္ဂကရခိုင်ပြည်နယ်မြောက်ပိုင်းမှာစားနပ်ရိက္ခာပေးဝေနေတဲ့အစီအစဉ်တွေနှစ်လကြာရပ်ဆိုင်ခဲ့ပြီးတဲ့နောက်စားနပ်ရိက္ခာတွေပြန်လည်ပြန်ဝင်ပြဖို့ကိုခွင့်ပြဖို့မြန်မာအစိုးရကသဘောတူလိုက်ပြီဖြစ်တယ်လို့ကုလသမဂ္ဂကဒီကနေ့တောက်ချာနေ့မှာပြောကြားလိုက်ပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေတဲ့ရိုဟင်ဂျာကလေးငယ်တွေဟာအာရပြတ်တောက်ပြီးတေလူမျိုးဝဖြစ်နေတယ်လို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ကသတင်းထုတ်ပြန်လိုက်ပြီးတဲ့နောက်အခုလိုသဘောတူညီချက်ရခဲ့တာဖြစ်တယ်လို့ပြောပါတယ်ကချင်ဘာနှစ်ချင်းခရိယန်တင်းကတဲဟုတ်ဆရာဦးနောင်လန်းနဲ့လူငယ်တောင်ကန်ဦးကံဆိုင်တို့ကိုမတရားအသင်းနဲ့ဆက်သွယ်မှုပုံမှန်18အပါဝင်တမတော်ပေါ်တီဖြတ်မှုပုံမှန်900ပို့ကုန်သွင်းကုန်ဥရိနဲ့လာရှုခရိုင်တရားရုံးကဒီကနေ့ပြည်တန်နေချမှတ်လိုက်ပါတယ်သူတို့နှစ်ဦးကိုအခုလိုပြည်တန်နေချမှတ်လိုက်တဲ့အပေါ်မှာစိုးရိမ်ပူပန်မိကြောင်းရန်ကုန်မြို့အမေရိကန်တန်ရုံးကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်မြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার ချင်းချောက်မှုအန္တရာယ်တွေကိုရင်ဆိုင်နေရတဲ့အချိန်မှာအမေရိကန်နိုင်ငံရဲ့တောင်ကိုရီးယားနိုင်ငံကိုအကာအကွယ်ပေးမဲ့မူဝါဒတွေအပြောင်းလဲမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောကြားလိုက်ပါတယ်။စပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးချင်းချောက်မှုကက်တလိုနီးယားဒေသချိုးဖောက်မှုတွေရပ်တန့်အောင်ကက်တလိုနီးယားကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသကိုဘိုးအစိုးရကထိန်းချုပ်နိုင်ဖို့အတွက်ဖွဲ့စည်းပုံဆိုင်ရာအထူးဥပဒေတရားပြဋ္ဌာန်းပေးဖို့စပိန်ဝန်ကြီးချုပ်မာရီယာနိုရာဂျိုက်ကထက်လွတ်တော်ကိုဒီကနေ့မှတောင်းဆိုလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုရန်နိုင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရည်မှုကမက်အီတန်စင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24-25-31-58တို့ကနေထုတ်လွှင့်ခဲ့တာပါသတို့ရှင်များအားလုံးဘေးပြာဝေးကွာပြီးပျော်ရွှင်တဲ့ညတညဖြစ်နေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.